Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2016ခုနှစ်ဇူလိုင်လ9ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ line to meter 2432နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနန္နာချက်မှာဒီမနက်ခင်းသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူပြောပြမှာဖြစ်ပါတယ်ရဲရရှိ5ဦးသေဆုံးခဲ့ရတဲ့ Dallas တိုက်ခိုက်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုမရှိဘူးလို့ American သမ္မတအင်ဗျူရောကပြောကြားလိုက်ပါတယ်မြောက်ကိုရီးယားကနျူကလ িয়ার နဲ့ပက်ထိန်ဒုံးကျည်ထုတ်လုပ်ဖို့ဆက်ပြီးတော့စူးစမ်းနေတာကိုတံပြန်ဖို့ရည်ရွယ်ပြီးကိုရီးယားကျွန်းဆွယ်မှာဒုံးခွင်းဒုံးစနစ်ကိုချထားမဲ့အစီအစဉ်တွေ American နဲ့တောင်ကိုရီးယားကကြေညာလိုက်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနဲ့ပြောပြသွားပါမယ်ရှင်
။ကောင်းပါပြီရှင်။မမသားရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့တုံ့ပြန်စရာအကြောင်းမရှိဘူးလို့အာနာယ NLD ပါတီရဲ့ထိတ်တန်းကောင်းဆောင်တဦးကမနေ့ကပြောကြားလိုက်ပါတယ်
။ကိုရောကိုဖြစ်မင်းသိပြောလိုက်ပါတယ်။ကြီးတော်မှုငယ်ငယ်တော်မှုပါရအောင်။ကောင်းတဲ့ထဲဝင်တယ်လို့ကိုရော28ဒီအဲ့လိုဝေဖန်ခံရနေကိုခံရ
သတင်းစီစဉ်အပြည့်မှာအပြည့်အစုံကြားဖို့ရှိပါတယ်ရှင်။ဒါအပြင်တိုင်းနာလက်နက်ကိုင်ဖွဲ့တွေကချင်ပြည်နယ်မှာကျင်းပနေတဲ့ညီလာခံနဲ့ပတ်သက်လို့လည်းအကြောင်းစုံကိုတင်ပြပေးမှာပါ။နောက်ပိုင်းမှာတော့အဖက်စင်ကဏ္ဍတွေကိုထုတ်လင်းမှုရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နနာချန်နဲ့ဒေါခင်မျိုးသက်တို့ကပြောပြပါအောင်ရှင်
။ကြာသပတေးနေ့ကတက်ဆက်စ်ပြည်နယ်ဆန္ဒပြပွဲတစ်ခုမှာရဲအရာရှိ5ဦးသေဆုံးခဲ့ရတဲ့6မြောင်တိုက်ခိုက်မှုကိုတနတ်သမားတယောက်တည်းကစနစ်တကျကြံစီတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းDallas မြို့ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်ပြစ်ခတ်မှုဟာပြည်ရင်းနဲ့နိုင်ငံကအကြမ်းဖက်ဝါရီတွေနဲ့ဆက်နွယ်မှုမရှိဘူးလို့လည်း American သမ္မတအင်ဗျူရောကပြောဆိုပါတယ် Dallas မြို့တာဝန်ရှိသူတွေကချောင်းမြောင်းပြစ်ခတ်မှုလို့သတ်မှတ်ခဲ့တဲ့တိုက်ခိုက်မှုဟာအခုသတင်းပတ်အစောပိုင်းတုန်းကမနီဆိုရာနဲ့လူဝီဆီယာနာပြည်နယ်တွေမှာလူပြူရဲရာရှိတွေကြောင့်လူမဲအမျိုးသားနှစ်ယောက်သေဆုံးခဲ့ရမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေပြီးဆုံးကနေမှဖြစ်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာရဲတပ်ဖွဲ့လက်ချက်နဲ့သေဆုံးသွားခဲ့တဲ့မတင်ကားသူတနတ်သမားဟာမကြသေးခင်ကရဲတွေရဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့သူ့အနေနဲ့မကျေနပ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ Dallas ရဲရာရှိချုပ် David Brown ကပြောဆိုခဲ့ပါတယ်။ Mika Xavier Johnson ဆိုသူလို့သတင်းမီဒီယာတွေမှာကြက်ကြက်ပြန့်ပြန့်ဖော်ပြနေကြတဲ့မတင်ကားသူတနတ်သမားဟာ Afghanistan တမတာဝန်ထမ်းဆောင်ခဲ့ဘူးတဲ့အရန်တပ်ဖွဲ့ဝင်ဟောင်းတဦးဖြစ်တဲ့ဆိုတာကိုလည်းအမေရိကန်စစ်တပ်ကအတည်ပြုခဲ့ပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့နောက်ထပ်လူ3ယောက်ကိုလည်းဖမ်းဆီးထားပေမဲ့ဘယ်သူပဲဝါဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးချောင်းမြောင်းပြက်ခတ်မှုပြီးရဲတွေကဝိုင်းထားချိန်မှာမတင်ကသူတနတ်သမားကလူပြူတွေကိုအထူးသဖြင့်လူပြူရဲရာရှိတွေကိုသူတတ်ချင်တယ်လို့ကြားဝင်ဖြန့်ဖြေးပေးခဲ့သူကိုပြောဆိုခဲ့ပြီးသူတဦးတည်းလှုပ်ဆောင်တာဖြစ်တဲ့အကြောင်းနဲ့ဘယ်အဖွဲ့အစည်းနဲ့မှပတ်သက်မှုမရှိဘူးလို့ပြောဆိုတဲ့အကြောင်းကိုတောက်ကြနေသတင်းစာရှင်းလင်းပွဲမှာရဲရာရှိချုပ် Mr. Brown ကပြောဆိုခဲ့ပါတယ်
။ American ပြည်ထောင်စုမှာတက်တပရင်းနေညာကချောင်းမြောင်းပြစ်ခတ်မှုတစ်ခုကြောင့်ရဲရာရှိ5ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တဲ့ Dallas မြို့ကဖြစ်ရတဲ့ခံစားနေကြပါတယ်။ဒီရဲရာရှိတွေဟာဒီသတင်းပတ်ထဲနေရာနှစ်နေရာမှာဖြစ်ပွားခဲ့တဲ့ရဲရာရှိတွေရဲ့တပ်ဖြတ်မှုကြောင့်တည်ဆုံးခဲ့ရတဲ့အာဖရိကနယ်ပေါ် American နိုင်ငံသားနှုတ်အတွက်ငြင်းချမ်းစွာဆန္ဒပြပွဲကိုစောင့်ရှောက်ပေးနေသူတွေဖြစ်ပါတယ်။ဒီဖြစ်ရတဲ့ Democratic Party နဲ့ Republican Party ခေါင်းဆောင်တွေကချက်ချင်းပဲစိတ်လှုပ်ရှားစွာနဲ့တုံ့ပြန်ခဲ့ကြပြီးစီးလုံးကြဖို့ပန်ကြားခဲ့ပါတယ်။ပိုလမာနေတိုထိပ်သီးအစည်းအဝေးတက်ရောက်ဖို့တွားခဲ့တဲ့ American သမ္မတဘရက်အိုဘားမားကလည်းရောက်ရောက်ချင်းမှာပဲဒီဖြစ်ရအတွက်ချက်ချင်းတုံ့ပြန်ပြောဆိုလိုက်ပြီးသူ့ကိုတင်ပြလာတဲ့အချက်တွေကနေသိရတဲ့လောက်ကအမိမြေမှာရဲတပ်ဖွဲ့ကိုတေးသေးချာချာကြိုတင်စီစဉ်ပြီးရဲရဲဆက်ဆက်ဆူဆူဝါဝါတိုက်ခိုက်တာကိုခံခဲ့ရတယ်ဆိုတာသိရကြောင်းပြောပါတယ်။ Dallas ကရဲတွေဟာတာဝန်ချိန်မှာမို့သူတို့ရဲ့တာဝန်ဝတ္တရားအရငင်းချမ်းစွာဆန္ဒပြသူတွေလုံခြုံရေးဆောင်ရွက်နေခြင်းဖြစ်ကြောင်းနဲ့ဒါဟာ American နိုင်ငံသားတိုင်းအတွက်ပြောဆိုတာဖြစ်ပြီးဒီဖြစ်ရအတွက်ဟာတိတ်ကိုကြောက်စရာကောင်းတာမို့လူလူနဲ့ Dallas ရဲတပ်ဖွဲ့တို့တသားတည်းရက်တီကြမှာဖြစ်ကြောင်းပြောပါတယ်အမေရိကန်လွှတ်တော်မှာတော့အောက်လွှတ်တော် Republican Party ဥက္ကဋ္ဌ Paul Ryan ဟာမင်းကမပြောခင်မှာပဲတိတိတသားတုံ့နှုတ်နေတာတွေ့ရပြီး Dallas မှာကြက်တပရင်းနေညာဖြစ်ရတဲ့အားလုံးချက်တေသွားခဲ့ရအောင်နဲ့အခုအတိုက်ခိုက်ခံရသူတွေဟာအားလုံးကိုအကာအကွယ်ပေးနေတဲ့ရဲတွေဖြစ်တာမို့ဒီဖြစ်ရတဲ့အားလုံးကဒေါသထွက်ခဲ့ကြောင်းပြောပါတယ် Dallas ရဲဌာနနဲ့အတူတည်ဆုံသွားသူတွေအထူးသဖြင့်သူတို့ရဲ့အိမ်သားတွေနဲ့အတူရက်တီမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်
ပိုလန်နိုင်ငံဝါဆောမြို့မှာကျင်းပနေတဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးထိပ်တီးညီလာခံဟာစစ်အေးခေတ်နောက်ပိုင်းမှာအရေးကြီးဆုံးအစည်းအဝေးဖြစ်ပြောဆိုနေကြပါတယ်။ညီလာခံပထမနေ့မှာပဲဥရောပသမဂ္ဂ EU အဖွဲ့ဝင်အဖြစ်ကဗြိတိန်နိုင်ငံ နှုတ်ထွက်သွားတဲ့ကိစ္စကိုအမေရိကန်သမ္မတဘရက်အိုဘားမားကဦးစားပေးပြောဆိုခဲ့တယ်လို့တခြားခေါင်းဆောင်တွေကလည်းနေတိုးအဖွဲ့ဝင်အင်အားကြီးနိုင်ငံတစ်ခု EU ကထွက်သွားတဲ့အတွက်လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပေါ်အကျိုးဆက်တွေရိုက်ခတ်လာမှာကိုစိုးရိမ်တဲ့သဘောထားတွေပြောဆိုခဲ့ကြပါတယ်။ညီညွတ်တဲ့ဥရောပတိုင်းနဲ့အမေရိကန်ပြည်ထောင်စုကြားခိုင်မာတည်တံ့တဲ့အကျိုးစီးပွားရှိတယ်လို့EU နဲ့ပြည်ထိုင်နိုင်ငံတို့ကြားဆက်ဆံရေးသည့်တိဆောက်ရမယ့်အချိန်စိုးကျိုးတွေနည်းနိုင်သမျှနည်းဖို့ဟာလည်းအားလုံးရဲ့အကျိုးစီးပွားဖြစ်တဲ့အကြောင်း EU ခေါင်းဆောင်တွေနဲ့ညီလာခံအစနှင့်တွေ့ဆုံပြီးမှသမ္မတဥဘာမားကပြောကြားခဲ့ပါတယ်။ EU အဖွဲ့ဝင်ဖြစ်ကနေပြည်ထိုင်နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဥရောပတိုက်ရဲ့စုစည်းညီညွတ်မှုအပေါ်စိုးရိမ်မှုတွေကြီးထွားလာနေချိန်မှာပဲသမ္မတဥဘာမားကတော့အပြောင်းလဲတွေကိုချွတ်ချုံမှုမေ့ဖြစ်အောင်ဒီတိုင်နဲ့ EU တို့ကဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းဥရောပခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။ EU ဖွဲ့ဝင်တွေကြားရံပတ်တွေမဖြစ်ခဲ့ကြဘူးလားမျိုးလို့ဥရောပတိုက်ရဲ့စုစည်းညီညွတ်မှုကြောင့်အောင်မြင်မှုတွေရရှိခဲ့တာကိုလည်းသမ္မတဥဘာမားကထောက်ပြပြောဆိုသွားခဲ့ပါတယ်
။ပိုလန်နိုင်ငံဝါရှောမြို့မှာ NATO ထိပ်သီးအစည်းအဝေးကျင်းပနေချိန်မှာပဲအီရန်နိုင်ငံတွင်မှ IS စစ်သွေးကြော်တွေကိုဒဏ်ပြန်တိုက်ခိုက်မှုတွေဆက်ပြီးလုပ်ဖို့အတွက် NATO မဟာမိတ်တွေဆုံးဖြတ်ချက်ချနိုင်ခြင်းရှိတယ်လို့ဆွေးနွေးပွဲနဲ့နှိစက်တဲ့ NATO အကြီးအကဲအရာရှိတဦးကရောအမေရိကန်အကြီးအကဲအရာရှိတဦးကပါပြောပါတယ်ဒီဆုံးဖြတ်ချက်ကိုနောက်တစ်နေ့မှချမှတ်နိုင်ခြင်းရှိတယ်လို့သဘောတူညီမှုရမယ်လို့ခံမှန်းကြောင်းနဲ့အမည်မဖော်လိုသူ NATO အရာရှိတဦးကပြောပါတယ်အီရန်နိုင်ငံတွင်မှလှုပ်ရှားနိုင်မယ်ဆိုရင် NATO အဖွဲ့အတင်းနှံပေးမှုတွေကိုတိုးမြင့်နိုင်မှာဖြစ်တယ်လို့အီရန်တွေအတွက်လှုပ်ပေးနိုင်တဲ့အလုပ်တွေပိုများလာမှာဖြစ်ပြီးတင်နန်းပေးထားတဲ့အီရတ်အရေးအတွက်လည်းတိုးလာနိုင်တယ်လို့ပြောပါတယ်။အီရတ်နဲ့ဆီးရီးယားကအဲဆစ်တွေးကြော်ရီချေမုံရမှာမဟာမိတ်ဖြစ်တဲ့ NATO မဟာမိတ်တွေပါဝင်လာစေဖို့အတွက်အမေရိကန်ပြည်ထောင်စုကတွန်းအားပေးနေတာဖြစ်ပြီးတကယ်လို့ NATO ခေါင်းဆောင်တွေစနေနေ့မှာအတည်ပြုပေးမယ်ဆိုရင်တော့စတင်လှုပ်ဆောင်နိုင်မယ်လို့အခြေခံကာကွယ်အရာရှိတွေကပြောပါတယ်။အခုလောလောဆယ်မှာ NATO အဖွဲ့အနေနဲ့အဲဆစ်တွေးကြော်ရီကိုတိုက်ခိုက်မှုမရှိသေးပဲအမေရိကန်ဥဆောင်တဲ့တိုက်ပွဲမှာအဖွဲ့ဝင်နိုင်ငံတွေကသူတို့သဘောနဲ့သူတို့တပ်သားတွေကိုဆေလွတ်နေတာပဲရှိပါတယ်။
UAB ရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထိန်ဒုံးကျည်ထုတ်လုပ်ဖို့ဆက်ပြီးစ조사နေတာကိုတံပြန်ဖို့ရည်ရွယ်ပြီးကိုရီးယားကျွမ်းဆွယ်မှာ THAAD လို့အတူကောက်ခေါ်တဲ့ဒုံးခွင်းနှုံးစနစ်ကိုချထားမဲ့အစီအစဉ်တွေကို American နဲ့တောင်ကိုရီးယားကကြေညာလိုက်ပါတယ်။တောက်ကြနေကဆိုးမြို့တော်မှာပြုလုပ်တဲ့ပူတွဲသတင်းစာရှင်းလင်းပွဲအတွင်းကိုရီးယားမှာရှိတဲ့ American တပ်ဖွဲ့တွေရဲ့အကြီးအကဲဗိုလ်ချုပ်ကြီး Thomas Van Den နဲ့တောင်ကိုရီးယားကာကွယ်ရေးဒုဝန်ကြီးUG ဆောင်းတို့ကတရားဝင်ကြေညာခဲ့တာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းပေါ်ပေးထားတဲ့ဂရီတွေကိုဖောက်ဖျက်ပြီးပယ်ထိန်ဒုံးကျည်တွေနဲ့အစုလိုက်အပြုံလိုက်ထိခိုက်သေးချေစေနိုင်တဲ့လက်နက်တွေကိုမြောက်ကိုရီးယားကဆက်လက်တိစောက်နေတာကြောင့်အမေရိကန်ရဲ့မဟာမိတ်တောင်ကိုရီးယားအနေနဲ့ချိန်ချောက်မှုအန္တရာယ်ကိုရင်ဆိုင်ရမှာကိုကိုကိုခုခံနိုင်စွမ်းရှိဖို့လိုအပ်တဲ့အကြောင်းဗိုလ်ချုပ်ကြီးဗန်ဒဲကပြောဆိုခဲ့ပါတယ်။ဖေဖော်ဝါရီလကမြောက်ကိုရီးယားရဲ့နောက်ဆုံးနျူကလ িয়ার ဆန်းသတ်မှုနဲ့ပယ်ထိန်ဒုံးကျည်စနစ်အသုံးပြုပြီးတာဝေးပစ်ဒုံးကျည်ပစ်လုခဲ့ပြီးတဲ့နောက်ပိုင်းမှာပဲTHAAD ဒုံးခွင်ဒုံးစနစ်ကိုချထားရေးဖြစ်နိုင်ခြေအလားအလာတွေကိုဆွေးနွေးဖို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားတယ်ဝန်ညှိနှိုင်းပြောဆိုဆွေးနွေးမှုတွေကိုစတင်ခဲ့ကြတာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်နဲ့မှာတရုတ်ကနေမြေပိုင်ဆိုင်ချောင်းကျင်းညာပြီးပိုင်ဆိုင်မှုအတွက်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးဖိလစ်ပိုင်က2013ခုနှစ်ကလေးကတရုတ်ကိုတဟိတ်ကနိုင်ငံတကာခုံတမားရေးရုံးမှာတရားဆွဲဆိုခဲ့ပါတယ်။အစောပိုင်းကမှာတုန်းကတော့တရုတ်တို့အဆိုသူ့အချုပ်အခြာအာဏာပိုင်ဆိုင်တဲ့နေရာအတွက်ဒီခုံတမားရေးရုံးကဘာမှအဆုံးဖြတ်ပိုင်ခွင့်မရှိဘူးလို့ပြောဆိုပြီးတရုတ်ကပယ်ချခဲ့တာပါ။ပြီးတဲ့သတင်းပတ်ထဲမှာတော့တရုတ်ကအဲ့ဒီနေရာမှာစီးရီးလက်ချက်မှုတွေလှုပ်ဆောင်လာခဲ့ပြီးတရားရုံးကအမှုဆစ်ဆဲဖို့အတွက်ကြေညာထားတဲ့ဇူလိုင်လ12ရက်နေ့မတိုင်ခင်တရုတ်မှာပဲအဆုံးသတ်ခဲ့တာပါ။အခုလိုတရုတ်ရဲ့လှုပ်ဆောင်မှုဟာမတော်တဆတိုက်ဆိုင်တာမျိုးမဟုတ်ဘူးလို့ဩစတြေးလျအမျိုးသားတက္ကသိုလ်မဟာဗျူဟာနဲ့ကာကွယ်ဆိုင်ရာဗဟိုဌာနက John Blacksland ကပြောပါတယ်။တရုတ်အစိုးရကဒီနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုအတွက်နှစ်နိုင်ငံချင်းဆွေးနွေးညှိနှိုင်းအဖြေရှာတာကပဲအကောင်းဆုံးနည်းလမ်းလို့ဆက်လက်ပြောကြားနေတာပါ။ဖိလစ်ပိုင်သမ္မတအသစ်ဖြစ်တဲ့ ရိုဒရီကိုဒူတာတီကတော့ဖြစ်နိုင်တယ်ဆိုတဲ့အရေးလက္ခဏာတွေပြနေပါတယ်။အကဲခအများပြားကတော့နိုင်ငံတကာခုံတမားရင်းရုံးကနေဖိလစ်ပိုင်ကိုအနိုင်ပေးမယ်လို့ခံမှန်းနေကြတာပါ။တရုတ်အနေနဲ့အရင်ကထုတ်ပြန်ခဲ့တဲ့အကြေညာချက်တွေမှာတရားရုံးကအရှုံးပေးလဲဂိယုံဆိုင်ဘူးဆိုတဲ့အရေးလက္ခဏာတွေကိုပြခဲ့ပြီးသူတို့ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုဆက်လက်ချုပ်ခိုင်သွားမယ်အနေအထားတွေ့နေရပါတယ်။
ဆီးရီးယားတပ်ဖွဲ့ဘက်ကကြေညာထားတဲ့82နှစ်နာရီကြာပြစ်ခတ်ရစဲရေးနောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေကဆီးရီးယားနိုင်ငံအလက်ပိုမျိုးကအစိုးရထိန်းချုပ်ရာနေရာတွေကိုတပုံအဖွဲ့တွေဘက်ကလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်လူအနည်းဆုံး25ဦးသေဆုံးခဲ့ပါတယ်။တစ်ချိန်တည်းမှာပဲအစ်လစ်နယ်တဲကအာလက်ရဲ့အပန်းဖြေစခန်းတစ်ခုမှာလေကြောင်းတိုက်ခိုက်မှုတွေအတွင်းလူ23ဦးသေဆုံးသွားတယ်လို့စစ်ပွဲဆောင်ကြည့်ရေးအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။အစ်လစ်နယ်အနောက်ဘက်တူရကီနယ်စပ်အနီးဒါခွတ်မြို့ရဲ့မြစ်ကမ်းဘေးတနေရာကိုပိတ်မထားလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။အစ်လစ်နယ်နဲ့ဒါခွတ်မြို့ကိုအယ်ကိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်တဲ့နူစရာတအူအပါဝင်သဘုံတပ်ဖွဲ့တွေကထိန်းချုပ်ထားတာဖြစ်ပါတယ်။တေဆုံးဒဏ်ရာရသူတွေဟာဒီသတင်းဘက်ကုံကြားရောက်တဲ့ဘာသာရေးအစ်အားလက်ရနေကိုဆင်နွယ်ဖို့အစ်လစ်နယ်တဝိုက်မှာရှိတဲ့မြို့တွေကနေလာကြသူတွေဖြစ်တယ်လို့မျက်မြင်သက်သေတွေနဲ့ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောဆိုခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူများတဲ့အတွက်ကြောင့်အမျိုးသမီး10ယောက်နဲ့ကလေး2ယောက်ပါဝင်တေဆုံးသူအရေးအတွက်ဟာတိုးလာမဲ့ပုံရှိတယ်လို့လည်းဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောဆိုခဲ့ပါတယ်။ဆီးရီးယားနိုင်ငံတဝမ်းမှာဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့ရုရှားကလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာရှိပေမဲ့အစ်လစ်နယ်မှာတောက်ကြနေကတိုက်ခိုက်မှုကိုတော့ဘယ်အဖွဲ့ကလှုပ်ဆောင်ခဲ့တယ်ဆိုတာမသိရသေးပါဘူး။ဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုဆန့်ကျင်နေတဲ့သဘုံတပ်ဖွဲ့တွေကိုနှိမ်နင်းဆီးရီးယားအစိုးရကိုကူညီဖို့ပြီးခဲ့တဲ့နှစ်ထဲမှာပဲရုရှားကတိုက်လေရင်တွေဆီးရီးယားကိုဆစ်လွတ်ခဲ့တာဖြစ်ပါတယ်
။တောက်ကြနေကနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းဒန်ဘွာမြို့ကဗလီတစ်ခုမှာအသေးခံဘုံခွဲသမားတူရဲ့လက်ချက်နဲ့လူပေါင်း6ဦးသေဆုံးခဲ့ရတယ်လို့နိုင်ဂျီးရီးယားစစ်တပ်ကပြောပါတယ်။နိုင်ဂျီးရီးယားစစ်တပ်ပြောခွင့်ရဘုံမူကြီးဆန်နာဥစမန်ကတော့ဒီတိုက်ခိုက်မှုဟာနိုင်ဂျီးရီးယားစံတော်ချိန်မနေ့9:15မှာဘွန်နိုပြည်နယ်မာတူဂရီမြို့တော်အနောက်တောင်ဘက်56မိုင်အကွာကဒန်ဘွာမြို့မှာဖြစ်ပွားခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကိုဘိုကိုဟာရမ်အကြမ်းဖက်သမားနှစ်ဦးကလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ
်။စနေနေ့နဲ့ခင်းသတင်းအစီအစဉ်ကိုမနနာချမ်းနဲ့ဒေါက်ခေမျိုးတတူကတင်ပြခဲ့တာပါရှင်။မကြာခင်မှာတော့မန္တလေးတိုင်းဘက်မှာတင်းစဲထားတဲ့လေယာမြေတွေပေါ်မှာလေယာပိုင်ရှင်တွေကနေထွန်းတုံးတိုက်ပွဲပြုလုပ်ခဲ့တာကြောင့်တရားစွဲဆိုခံထားရတဲ့လေသမားတရားကြောရဲ့အမှုကိုအစိုးရတဲ့လက်ထက်မှာဒဏ်ငွေသာပေးဆောင်စေခဲ့တဲ့အမှုအကြောင်းကိုတော့သတင်းပေးပို့ထားတာကိုနောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်။အခုတော့မဘာသာနဲ့ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်တို့အသီးသီးပြောကြားတဲ့သတင်းနဲ့ပတ်သက်လို့တင်ပြမှာပါ။အမျိုးသားရေးဝါဒီမဘာသာအဖွဲ့ရဲ့တောင်းဆိုချက်ကိုတုံ့ပြန်စရာအကြောင်းမရှိဘူးလို့အာနာယ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာမဘာသာမလို့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ကိုဇူလိုင်လ14ရက်နေ့နောက်ဆုံးထားပြီးတော့ဖြေရှင်းပေးဖို့မဘာသာအဖွဲ့ကတောင်းဆိုထားတာပါဒီလို NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားချက်အပေါ်မှာတော့သူတို့အနေနဲ့အတူမယူနိုင်သေးကြောင်းဦးဆောင်အဖွဲ့ဝင်တအူးကလည်း VOA ကိုပြောပါတယ်မနေ့ကနေပြည်တော်ကိုရောက်ရှိလာတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ဆုံပြီးတဲ့နောက်မှာတော့ NLD ထိပ်တန်းခေါင်းဆောင်တအူးလည်းဖြစ်ပါတီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးဝင်းထိန်ကမဘာသာရဲ့တောင်းဆိုချက်နဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်ကိုရော့ကိုဖြိုးမင်းသိန်းပြောလိုက်ပါတယ်ကြီးတော်မှုငယ်ငယ်တော်မှုပါရအောင်ခေါင်းနဲ့ထည့်ပေးတယ်လို့ကိုရော့က29ဒီအဲ့လိုဝေဖန်ခံရနေကုခံရစစ်စိုးရဲ့ခိနေမှုခံရတဲ့ဟာနဲ့ဆိုင်အခုကပန်းနဲ့ပေါက်လို့ယူစားတယ်လို့ဘာမှပြန်လုပ်မှာမဟုတ်ဘာမှလည်းပြောမှာမဟုတ်ဘာလို့ဆိုကိုရောမူရဖွဲ့စည်းပုံချေရဥရိယကောကိုရောအန်ရီရဲ့ဖွဲ့စည်းပုံမူရတော့ဘာသာရေးနဲ့နိုင်ငံရေးလုံးဝခွဲခြားထားတယ်ဘာသာရေးကိုနိုင်ငံရေးအကျိုးအတွက်သုံးချနိုင်ငံရေးနဲ့ဘာသာရေးနဲ့မပြောဘူးအဲ့တော့သူတို့ပြောရင်ပြောကိုရောဘာမှလို့
အခုလိုဦးဝင်းထိန်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့အတီးမယူနိုင်သေးကြောင်းမဘာသာဘဟုဦးဆောင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးမောင်မောင်က VOE ကိုပြောပါတယ
်ကျွန်တော်လည်းအဲ့ဒီဖိုင်လေးကြည့်လိုက်ရပါတယ်ဗီဒီယိုဖိုင်ဆက်မှသူ့တုံ့ပြန်မိလာတာဦးဝင်းထိန်ကအဲ့ဒီစကားကိုသူတို့ PC ကော်မတီရဲ့သုံးဖြတ်ချက်အရပြောတာလားဒီပြောင်းလဲသဘောလွတ်လွတ်လပ်လပ်ပြောတာလားဆိုတာတော့မသိဘူးပေါ့လေသူကရုံးစာနဲ့ဒီကြားထွက်လာတာမျိုးပဲနဲ့ဒီမျိုးလုံးတိုင်းမုံပြောပြောမှုဆိုပုံကလည်းအဘိဓမ္မာပေါ့။ဒါတင်းကစီမင်းဝဲဆိုတာတဲ့ဗတင်းဟောတယောက်မေးတာကိုသူကလက်လို့ပြောချင်တယ်ဆိုတာ။အန်အဒီအဖွဲ့ရဲ့သဘောထားလားဒီတယောက်ထဲရဲ့သဘောထားဆိုတာကိုတော့စောင့်ကြည့်ရမယ်ပေါ့လေ။အခုတခါကိုကျွန်တော်တို့အပြင်ကြည့်ပြပါဦး။
မဘာသာအဖွဲ့ဝင်တန်ခါတပါးချင်းစီကအစ္စလမ်ဘာသာနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဘာသာရေးမုန်းတိမှုတွေဖြစ်ပေါ်အောင်ဟောပြောမှုတွေရှိခဲ့တာဥဟူရတဲ့သူကနေကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကိုပုဂ္ဂိုလ်ရေးအရစော်ကားတိုက်ခိုက်ပြောဆိုတာတွေကိုတရားဥပဒေအရအရေးယူကန့်တွဲဖြေရှင်းခဲ့ခြင်းမရှိတာကြောင့်တိပမှာဗုဒ္ဓသာသနာပြုနေတဲ့မြန်မာယဟန်တော်တွေကိုနိုင်ငံတကာအတိုင်းဝိုင်းကပါအထင်မြင်လွဲမှားမှုတွေရှိခဲ့တယ်လို့အန်နီယယ်တွေပါရှိလာကြောင်းနိုင်ငံတကာမှာသတင်းသုံးနေထိုင်နေတဲ့တန်ခါတချို့ကမိတ်ကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မဘာသာဗဟုရဲ့သဘောထားဘယ်လိုရှိပါသလဲလို့ဥမ္မာမောင်ကိုမေးကြည့်တော့
မဘာသာအနေနဲ့အဲ့ဒီပုံမှာတော့ဘာမှမပြောခဲ့ဘူး။ဘာဖြစ်လို့လဲဆိုတော့ဥမ္မာသူရဲ့တူချင်းခံစားချက်နဲ့ပြောတဲ့ကိစ္စကို။ဒါတော့ဥမ္မာသူကမဘာသာဗဟုမှာသူဟာဒီဥဆောင်အဖွဲ့ဝင်တယောက်ဖြစ်တဲ့ဆိုပေမဲ့ဥဆောင်အဖွဲ့ဝင်ကအများကြီးရှိတယ်လေ။ဒါသူကတော့မန္တလေးပေါ့လေအထက်မှမှဒီအတွက်တော့သူတို့ကတာဝန်ခံထားတယ်။ပြီးတော့မဘာသာတစ်ခုလုံးကိုတော့ဒီလိုကိုစားပြီးပြောတယ်ဆိုတာတဲ့သူကရန်ကြီးလီဟာမြန်မာနိုင်ငံမှာအကြီးကျယ်ပြဿနာတက်နေတဲ့ဘင်္ဂလားဒေ့ရှ်နဲ့ဇက်ကခုမင်လာတဲ့ဘင်္ဂလီတွေဘက်ကရပ်တည်ပြီးတော့သူတို့ကိုရိုဟင်ဂျာဆိုတဲ့ဒီမြန်မာနိုင်ငံကလုံးဝလက်မခံတဲ့နာမည်ကိုဆက်ကချက်ကပြောနေတယ်နောက်ပြီးတော့ကုလသမဂ္ဂကပါအစီအစဉ်ကတည်တင်းတဲ့အခါမှာလည်းဒီကပြစ်ပြစ်မှန်နေနဲ့လွဲချော်ပြီးတော့သူရဲ့အစားအကြံစီရှိရှိဒီလိုချက်ရှိရှိဆောင်ရွက်ထားတဲ့ဒီကံစားကြီးနဲ့မြန်မာနိုင်ငံကိုတိုက်ခိုက်တယ်ဆိုတော့မြန်မာနိုင်ငံတနိုင်ငံလုံးကမကပါဘူးပြီးတော့မြန်မာနိုင်ငံရဲ့အနာဂတ်အချုပ်ချာအနာဂတ်ကိုတိုက်ခိုက်တဲ့အတွက်ကြောင့်ဒီစကလုံးကိုသုံးလိုက်တယ်လို့ဒါသူတို့ရဲ့ကုလသမဂ္ဂတို့ရဲ့သုံးပြန်ချက်ပေါ့လေကျွန်တော်တို့သဘောထားကတော့ဒါပုဂ္ဂိုလ်ရေးသဘောထားဖြစ်ပါတယ
်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောကြားချက်ကိုတက်မှတ်ထားတဲ့ရက်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ကတာဝန်ယူဖြေရှင်းတာတောင်းမန်တာမျိုးမလုပ်ဘူးဆိုရင်ဆန္ဒပြဖို့ရှိတယ်လို့လက်မှတ်ကောက်ခံတဲ့လှုပ်ရှားမှုတွေလှုပ်သွားဖို့ရှိတယ်လို့မဘာသာအဖွဲ့ကပြောဆိုထားပါတယ်ရှင်
စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။
27ရာစုပင်လုံညီလာခံကြီးမတိုင်ခင်ဘုံရက်တီချက်သဘောထားတစ်ခုပေါ်ပေါက်ရေးထိုင်းနိုင်ငံချင်းမိုင်မြို့မှာမနေ့ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဆွေးနွေးခဲ့ကြပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကတင်ပြမှာပါရှင်
။ကချင်ပြည်နယ်မိုင်းချာရံမြို့မှာကျင်းပဖို့ရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်သီးညီလာခံမှာဘယ်လိုအကြောင်းအရာတွေဆွေးနွေးသဘောတူကြမယ်ဆိုတာနဲ့ပတ်သက်လို့NCA အပြည့်အစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့ NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်၉ဖွဲ့တို့ကြားထိုင်းနိုင်ငံချင်းမိုင်မြို့ကုန်းဖူခန်းဟိုတယ်မှာဇူလိုင်၈ရက်တွေ့ဆုံပြီးကြိုတင်ညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။၂၁ရာစုပင်လုံညီလာခံမှာတင်ပြခြင်းနဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ဘုံရက်တီချက်သဘောထားကိုတတ်မှတ်နိုင်ဖို့အတွက်ဒီချင်းမိုင်ဆွေးနွေးပွဲမှာကြိုတင်ညှိနှိုင်းခဲ့ကြတာဖြစ်တယ်လို့ NCA မှာလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်၉ဖွဲ့ပါဝင်တဲ့UNFC ညညသောတိုင်းသားများဖက်ဒရယ်ကောင်စီအထွေထွေအတွင်းမူခူးဦးတွေကပြောပါတယ်
။အဓိကရွေးချက်ကတော့ကျွန်တော်တို့ဒီ27ရာစုအထွေထွေညီကြရင်းညီလာခံအတွက်အကျိုးညီနိုင်ရှင်တွေရဲ့အတွက်ကျွန်တော်တို့ရည်ရွယ်တယ်။နောက်တစ်ခုကတော့27ရာစုပင်လုံညီလာခံစစ်ပတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့အနာဂတ်ဖက်ဒရယ်ပြည်သူ့ဆောက်ရေးဆိုင်ရာတိုင်းသားတွေရဲ့ဘုံရည်ချက်တွေကိုရယူဖို့ဖြစ်တဲ့ဒီရွယ်ချက်တစ်ခုလေးနဲ့ပဲကျွန်တော်တို့လုပ်မှာဖြစ်ပါတယ်။နော်တိုင်းသားလက်နက်ကင်တော်လည်းပြည်စည်းများရဲ့မျက်နှာကိုမြင်စီဝေးခေမိုက်တရားစီဝေးတယ်
။ဘယ်အကြောင်းအရာကိုဘုံသဘောထားအဖြစ်ထားမယ်ဆိုတာကိုတော့မိုက်ဂျာယန်ထိပ်သီးညီလာခံမတိုင်ခင်ထုတ်ဖော်ပြောဆိုနိုင်ခြင်းမရှိသေးဘူးလို့ခူးဦးတွေကဆိုပါတယ်။မြန်မာတနေငံလုံးမှာတိုင်းသားလက်နက်ကင်21ဖွဲ့ရှိပြီး10ဖွဲ့တည်းကသာဦးသိန်းစင်အစိုးရလက်ထက် NCA အပြည့်အစားချုပ်မှာလက်မှတ်ထိုးခဲ့ကြတာပါ။အခုလာမယ့်မိုက်ဂျာယန်တိုင်းသားထိပ်သီးညီလာခံမှာတော့27ဖွဲ့လုံးကိုတက်ရောက်လာအောင်ဖိတ်ကြားသွားမှာဖြစ်တယ်လို့ခူးဦးတွေကပြောပါတယ်
။ဟုတ်ကဲ့ဒီစီနွေးမှာတော့ကျွန်တော်တို့27ဖွဲ့လုံးကိုဖိတ်ကြားသွားဖို့ဆက်ကလေးသဘောထားရှိပါတယ်။ဒီချင်းပိုင်းကော်မတီကနေပြီးတော့ဆော့ရပစ်ဆိုရှင်းလင်းချချသွားဖို့ဆိုတဲ့အစီအစဉ်လည်းရှိပါတယ်ခင်
။မိုင်ဂျာယန်မှာကြတော့ဘယ်နေ့မှလုပ်ဖို့စီစဉ်ထားပါလဲ
။အာကျွန်တော်တို့အနေနဲ့ကတော့အစံပြေဒီလနောက်ဆုံးပတ်ထဲမှာချင်းပတ်သွားဖို့ဆက်ကလေးဆုံးဖြတ်ထားပါတယ်။ဒါပြေကိုကျွန်တော်တို့ဒီလိုတရားဝင်ဖြစ်ပါလာခွတ်တဲ့အစိုးရစီကိုကျွန်တော်တရားဝင်စာပေးပို့သွားဖို့ရှိပါတယ်
။ဒါပေမဲ့မန်ဂျာယန်ထိပ်သီးညီလာခံကို UNFC အဖွဲ့ဝင်တွေမဟုတ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA အပါအဝင်အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်ခေါ်မိုင်းလာအဖွဲ့ NDAA နဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ Kaplan KSCNK တို့တက်ရောက်မယ်မတက်ရောက်ဘူးဆိုတာကိုတော့အသေးစားမသိရသေးပါဘူး။က ကချင်ပြည်နယ်မန်ဂျန်ရံမှာပြုလုပ်မဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံဖြစ်မြောက်ရေးအတွက်အစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်မရရသေးတဲ့အဖွဲ့တွေကြားအကျိုးညှိနှိုင်းတဲ့ချင်းမိုင်မျိုးကဒီကနေ့အစည်းအဝေးကိုတော့ KIO အဖွဲ့ကဗိုလ်ချုပ်ကွန်မော်ရှမ်းပြည်တွတ်တက်ရေးပါတီကဗိုလ်ချုပ်စေတင် RCSS SSA အဖွဲ့ကဗိုလ်မှူးချုပ်ပေါင်းခေနဲ့ NCA စာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့ရဲ့ကိုယ်စားလှယ်အချုပ်အပေါင်းဝင် UNFC ကအစင်းမြင့်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်။ပြည်ထောင်စုငင်းငယ်ညီလာခံ27ရာစုပင်လုံးအကျိုးညှိနှိုင်းရေးနဲ့ပတ်သက်ပြီး UNFC ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘာလာဦးဆောင်တဲ့အပြစ်မရရသေးတဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တို့ဟာအခုလ19ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။
ကိုညံဝင်းအောင်ပြပြသွားတာပါရှင်မကြခင်မှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ဖြစ်တဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကဘာတွေဆုံးဖြတ်ချက်ချပြီးအပြစ်ပေးပြစ်မှတ်ထားပိတ်ဆို့အရေးယူမလဲဆိုတဲ့အကြောင်းကိုပြောပြမှာပါအခုတော့မန္တလေးတိုင်းဘက်ကလေယာမြေလေယာပိုင်ရှင်တွေရဲ့ထုံတုံးတိုက်ပွဲနောက်ဆုံးအခြေအနေကိုပြောပြမှာပါမန္တလေးတိုင်းမေဒီယာမြို့နယ်ရေနံ့သာစိုက်ပျိုးကုန်ထုတ်တမဝိုင်မနဲ့မေဒီယာသမဝိုင်မှာတင်ဆက်ထားတဲ့နေရမြေပေါ်မှာလဲပိုင်ရှင်တွေကနေထွန်တုံးတိုက်ပွဲပြုလုပ်ခဲ့တာကြောင့်နှစ်နှစ်ကျော်ကြာတရားစွဲဆိုခံထားရတဲ့လဲသမားတရားကျော်ရဲ့အမှုကိုအစိုးရတည်လက်ထက်မှာတရားရုံးကနေဒဏ်ငွေသာပေးဆောင်စေခဲ့ပြီးအမှုကိုပိတ်ခဲ့ပါတယ် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်မရိယာမြို့နယ်ရင်းနသာစိုက်ပျိုးကုန်ထုတ်သမဝိုင်မှာနဲ့မရိယာသမဝိုင်မှာတို့က1989ခုနှစ်ကတည်းကမူလပိုင်ရှင်လယ်သမားတွေထံကနေလယ်တွေကိုသိမ်းဆည်းခဲ့တာပါ2014ခုနှစ်ထဲမှာတော့လယ်သမားတွေကထွန်းတုံးတိုက်ပွဲပြုလုပ်ပြီးလယ်ယာမြေတွေပြန်ရရေးစ조사ခဲ့တာကြောင့်တရားဆွဲဆိုခံခဲ့ရတာဖြစ်ပါတယ်ဇူလိုင်လ10ရက်နေ့မှာတော့မရိယာမြို့နယ်တရားရုံးကနေလယ်သမားတွေကိုဒဏ်ကြေးဆောင်ခံပြီးအမှုကိုပိတ်သိမ်းဆည်းခဲ့တာဟာအစိုးရတစ်လက်ထက်မှာတရားရေးစနစ်အပြောင်းလဲတစ်ခုဖြစ်ကြောင်းလယ်သမားတွေကိုအကူအညီပေးနေတဲ့မိထီလာပြည်သူ့အကျိုးဆောင်ကွန်ရက်ကဦးကျော်နိုင်ကဆိုပါတယ်
ဒီနေ့ခုနဲ့ပတ်သက်ပြီးတော့ဓာမီ900ဆောင်ပြီးတော့ဒီနေ့ခုနဲ့ပတ်သက်ရင်ဓာမီ3000နဲ့သူတို့ကဆက်မှတ်လိုက်တာပေါ့ဒီဥစ္စာတွေကတန်းကြောင့်အောင်သူရဲ့စိတ်ကပိုင်းနဲ့ပတ်သက်လာရင်တော့အရင်နဲ့နာတဲ့ဒိဋ္ဌာပါသူတို့ရဲ့တောင်သူတွေပိုင်းတဲ့နေထဲမှာသူတို့ဝင်ရောက်ထွန်ရက်တယ်ဒီပေါ်မှာလေးနှစ်ခုဆိုမှအဲတရားဆွဲလိုက်တယ်မိန့်ချလိုက်တယ်ဓာငွေ900ဆိုရင်လည်းဒီဥစ္စာတောင်သူတွေပြစ်ဒဏ်ချမှတယ်ဆိုတော့ထင်ရှားတယ်လေအဲတော့တောင်သူတွေကဘုံစိတ်ကပိုင်းရတော့နင့်နာတယ်လက်ရှိအစိုးရတက်မှာတကယ်တော့ညင်သာစွာကင်တွေ့လာရတကယ်ကြောင်းလဲလာရတော့ကျွန်တော်သိရပါပြီဗျာ
အခုလိုမျိုးပိုင်နဲ့ကျူးလွန်မှုအကျိုးဖြည့်ဆည်းမှုစတဲ့ပုံမှတ်တွေကဒဏ်ငွေပေးဆောင်ခိုင်းလိုက်ပြီးမဲ့နောက်ထပ်တောင်သူ68ဦးကိုတော့နင့်နာကြီးပြန်တောင်းတဲ့ပုံမှတ်ကိုတော့တောင်သူတွေကဆက်လက်ရင်ဆိုင်ရအောင်မှဖြစ်တယ်လို့ဆိုပါတယ
်သူတမဘက်ကနေမှတင်မမှုအနေနဲ့တောင်သူ68ဦးကြီးကနေငွေရလို့မဟုတ်ဘူးနော်သူတို့ဒီစိုက်ခွင်းထဲမှာသူတို့စိုက်ပြောင်းမဲ့အချိန်မှာကာလမှာမစိုက်ပြောင်းနိုင်လို့ပြက်စီးတယ်ဟုတ်ပြက်စီးတာမျိုးမဟုတ်ဘူးသူတို့မစိုက်ပြိုးလိုက်နိုင်တာမျိုးအဲလိုမစိုက်ပြိုးလိုက်ရတဲ့အတွက်ကိုသူတို့ဒီကာလအတွင်းမှာစိုက်ပြိုးမဲ့ဆိုဘလောက်ရမှာသူတို့ဒါစိုက်ရင်ဘယ်နှသိန်းသဘာဝဘယ်နှသိန်းပဲဘယ်နှသိန်းအဲလိုရမှာဖြစ်တဲ့အတွက်ဆိုမှတောင်သူတွေအပေါ်မှာစိမ်းပေါင်း1000ကျော်ဆက်ပြီးငွေရလိုမှုနဲ့တရားမမှုနဲ့ဒါဆက်ပြီးဆွဲတာရှိပါရဲ့အဲတော့ဆက်ပြီးသူတို့တောင်တွေရင်ဆိုင်အောင်ပါပါလေ
မြန်မာနိုင်ငံတဝန်းလေယာဉ်မြေသိမ်းဆည်းမှုတွေကိုအများဆုံးဖြေရှင်းနိုင်ဖို့အတွက်နိုင်ငံတော်သမ္မတကလေယာဉ်မြင်းနဲ့တခြားမြင်းများသိသိခံရမှုများပြန်လည်စစ်ဆေးရေးဘုတ်ကော်မတီကိုဖွဲ့စည်းထားပါတယ်ဒီထဲမှာမြေယာသိသိမှုနဲ့ဆက်ဆက်တဲ့ကာကွယ်ရေးပြည်ထရေးနဲ့တခြားဌာနဆိုင်ရာတွေပါဝင်လာကြောင်းလေသမားရေးလှုပ်ရှားနေသူတွေကတော့အစိုးရတစ်ကတောင်သူတွေရဲ့သိသိခံမြေယာပြဿနာကိုဘယ်လိုဖြေရှင်းပေးနိုင်မလဲဆိုတာမေးခွန်းထုတ်နေကြပါတယ်လေယာဉ်မြေပြဿနာကိုဖြေရှင်းမယ်ဆိုရင်သိသိထားတဲ့မြေယာတွေကိုဘယ်လိုပြန်ပေးမလဲဆိုတာတွေနဲ့နောက်ထပ်မြေသိမ်းမှုတွေမဖြစ်အောင်လယ်သမားတွေအတွက်အကာအကွယ်ပေးမဲ့မြေယာဥပဒေအစ်စ်ကိုရေးဆွဲဖို့လိုအပ်တယ်လို့လည်းလယ်သမားရေးလှုပ်ရှားနေသူတွေကထောက်ပြကြပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မန်အေးမှာပါရှင်။အခုကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင် website လိပ်စာက burmese.voanews.com ဖြစ်ပါရရှင်။ social media ဖြစ်တဲ့ Facebook ကနေလည်းသွားရှင်နေကြည့်ရှုနားဆင်နိုင်ကြပါတယ်။လိပ်စာကတော့VOA Burmese News ဖြစ်ပါရဲ့ရှင
်မြန်မာနိုင်ငံကအမျိုးသမီးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့ဒန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဒန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာဒန်းတူအခွင့်အရေးရနေပြီးသား ဘာများထပ်တောင်းနေဖို့လိုသေးတယ်လဲလို့ပြန်ပြီးငြင်းချက်ထုတ်နေသူတွေလည်းရှိပါတယ်ဒီအပေါ်ကျွန်တော်တို့သောတာရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတရားလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။ဒါကတော့မြမအမျိုးသမီးအခွင့်အရေးနဲ့ပတ်သက်လို့တော်တော်ရှင်တွေရဲ့သဘောထားအမြင်တွေကိုပါဝင်ဆွေးနွေးလို့ရတဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာတင်ဆက်မှာမို့အားလုံးပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်မှာပါ။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ပထမဆုံးအကြိမ်နိုင်ငံခေါင်းဆောင်ကင်ဂျုံအန်ကိုနာမည်နဲ့တကွဖော်ပြပြီးပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ကြောင်းအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုတောင်ကိုရီးယားနိုင်ငံကကြိုဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီအရေးယူမှုကြောင့်မြောက်ကိုရီးယားဘက်ကပြင်းထန်တဲ့တုံ့ပြန်မှုတွေဖြစ်လာလိမ့်မယ်လို့သုံးသပ်သူတွေရှိနေပါတယ်။ VOA သတင်းတောက်Victor BT ရဲ့သတင်းကိုကိုရဲကောင်ကပြောပြမှာပါရှင
်။မြောက်ကိုရီးယားနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေပြုလုပ်နေတဲ့အတွက်ပိတ်ဆို့အရေးယူမဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း23ခုစီးရင်ကိုပုတ္တဖူးနေ့ကအမေရိကန်အစိုးရကထုတ်ပြန်လိုက်ရမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်နဲ့ပါဝင်နေပါဗျာ။အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကမြောက်ကိုရီးယားနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုမှတ်တမ်းတွေဟာကမ္ဘာပေါ်မှာအဆိုးဝါးဆုံးဖြစ်တယ်လို့ပြောလိုက်ပါတယ်
။ Government continues to commit extrajudicial killings.Enforced disappearances, arbitrary arrest.
မြောက်ကိုရီးယားအစိုးရဟာဂျုံတင်ဆစ်ဆစ်ရင်းမရှိဘဲကွန်မြတ်မှုလျှို့ဝှက်ဖမ်းဆီးအကျဉ်းချထားမှုမတရားဖမ်းဆီးချုပ်နှောင်မှုအတင်းအဓမ္မစေခိုင်းမှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကျူးလွန်ခဲ့ပါတယ်။ဒီမတရားမှုအများစုဟာနိုင်ငံရေးအကျဉ်းစခန်းတွေမှာကျူးလွန်ခဲ့တာပါ။ဆွဆွဲခံထားရသူတွေရဲ့မိသားစုဝင်နဲ့ကလေးငယ်တွေအပါအဝင်လူပေါင်း7000ကနေစိတ်2000အထိဖမ်းဆီးချုပ်နှောင်တာခံထားရတယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်။
မြောက်ကိုရီးယားဆိုရဟာပြီးခဲ့တဲ့ဇန်နဝါရီလက၄ချိန်မြောက်နျူကလ িয়ার စမ်းသပ်မှုကိုပြုလုပ်ခဲ့ပြီးဒုံးကျည်ပြုလုပ်စမ်းသပ်မှုတွေကိုလည်းဆက်လုပ်နေတဲ့နောက်အမေရိကန်နိုင်ငံရဲ့စီရင်ပိုင်ခွင့်အောက်မှာရှိတဲ့ပိုင်ဆိုင်မှုပစ္စည်းအလုံးပေါ်တည်ရောက်မှုရှိမဲ့ဒီပိတ်ဆို့အရေးယူမှုဆုံးဖြတ်ချက်ကိုချမှတ်လိုက်တာဖြစ်ပါတယ်။နယူးယောက်မြို့အခြေဆိုင်ကိုရီးယားဆိုဆိုက်တီအဖွဲ့ရဲ့အကြီးအကဲညွှန်ကြားရေးမှူးနဲ့ကိုရီးယားအရေးကျွမ်းကျင်သူစတီဖင်နော်ပါကဒီလှုပ်ဆောင်ချက်ဟာလက်တွေ့ကျပြီးသင်္ကေတသဘောဆောင်တယ်လို့ VOE ကိုပြောပါတယ်။
It first and foremost shows a strategic upping of the human rights concerns to the level of the
Aha မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုဟာမဟာဗျူဟာအရနျူကလ িয়ার နဲ့ဒုံးကျည်ကိစ္စဆွေးရင်ရမှုတွေနဲ့ဓာတ်ဥသဘောပဲဆိုတာကိုပထမဆုံးအချင်းပြသလိုက်တာဖြစ်ပါတယ်ပိတ်ဆို့အရေးယူမှုတွေကြောင့် American dollar နဲ့ငွေကြေးလွှဲပြောင်းတာနဲ့မြောက်ကိုရီးယားအစိုးရနဲ့စီးပွားရေးလုပ်တာတွေကိုတားမြစ်ထားပါတယ်အဓိကကတော့နံပါတ်1ထုတ်ဖော်ကြညာပြီးအဆက်ရစေတဲ့သဘောပါလီဗျာခေါင်းဆောင်ကဒါဖီလိုင်ဘီးရီးယားခေါင်းဆောင်ချားလ်စ်တေလာနဲ့ဇင်ဘာဝေခေါင်းဆောင်မိုဂါဘီတို့ကိုလည်းဒီနည်းလမ်းနဲ့သုံးခဲ့ပါတယ်အခုလိုကင်ဂျုံအွန်ကိုနာမည်တက်ပြီးအရေးယူလိုက်တာကတော့ပထမအဆုံးဖြစ်ပါတယ
်စတီဖင်နိုအပါကအမေရိကန်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကြောင့်မြောက်ကိုရီးယားအစိုးရရဲ့ပို့ပြီးရန်လိုတဲ့တုံ့ပြန်မှုတွေလှုပ်လာမဲ့အန္တရာယ်လည်းရှိနေတာကိုသိရှိတဲ့အကြောင်းပြောပါတယ်မြောက်ကိုရီးယားရဲ့လူအခွင့်အရေးချိုးဖောက်မှုမှတ်တမ်းတွေကိုထုတ်ဖော်နိုင်မှုကုလသမဂ္ဂလေးလာစုံစမ်းရေးကော်မရှင်ရဲ့နှစ်နှစ်ကြာစုံစမ်းစစ်ဆေးမှုတွေကိုနိုင်ငံတကာယာစွတ်မှုခုံရုံးကိုလွှဲပြောင်းပေးဖို့အတွက်လိုအပ်မယ်လို့သူကယုံကြည်ထားပြီးဒီလိုလုပ်နိုင်မှုအတွက်ဗီရိုအာနာအသုံးပြုခွင့်ရှိတဲ့ရုရှားနဲ့တရုတ်တို့ပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုကိုလိုအပ်မှာဖြစ်ပါတယ်
။ကိုရဲကောင်ပြောပြသွားတာပါရှင်။အခုလိုနောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့သတင်းလွှာတွေကို VOA မြန်မာပိုင်းရုပ်မြင်သံကြားကနေနေ့စဉ်တင်ဆက်နေပါတယ်။ Asia Set 7 ဂျိုဒူကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။မကြာခင်မှာတော့မြန်မာမျိုးသမီးတွေခွဲခြားဆက်ဆံခံရမှုအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂညီလာခံမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်နနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်9နာရီအထိလိုင်းဒိုမီတာ24 32 40တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာကတော့
နိုင်ငံတော်မှာရှိတဲ့တရားဥပဒေတွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာလုံးဝမရှိသေးသောအဲ့ဒီဟာမျိုး question
ဒါကတော့ကုလသမဂ္ဂညီလာခံမှာမြန်မာအမျိုးသမီးတွေရဲ့အရေးဘာတွေဆွေးနွေးခဲ့ကြတယ်လဲဆိုတာကိုတင်ပြထားတဲ့အမျိုးသမီးခန္ဓာကိုထုတ်လွှင့်တဲ့အခါမှာသောရရှင်ကြီးအပြည့်စုံကိုနားဆင်ရမှာပါရှင်။စောင့်မျှော်နားဆင်ကြပါနော်။ဒါအပြင်သိပ္ပံနဲ့ဤပညာခန္ဓာကိုလည်းထုတ်လွှင့်မှုရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်မနန္ဒာချန်ကကောက်နှုတ်တင်ပြမှာပါရှင်။
ဒီတစ်ပတ်ကမ္ဘာသတင်းမီဒီယာတွေထဲမှာတော့မြန်မာအစိုးရရဲ့ပထမရက်တရအတွင်းဆောင်ရွက်ချက်တွေအပေါ်အကဲဖြတ်ဝေဖန်သုံးသပ်ကြတဲ့ဆောင်းပါးတွေကိုအဓိကတွေ့ရပါတယ်။မြန်မာအစိုးရတည်ရက်ပေါင်း100ပြည့်တဲ့အချိန်မှာဘလို့အပြောင်းလဲတွေရှိခဲ့တယ်လဲဆိုတဲ့ခေါင်းစဉ်နဲ့မြန်မာရေးကျွမ်းကျင်သူပုဂ္ဂိုလ်နှစ်ယောက်ဖြစ်တဲ့ပမောက်ခရောဘတ်တီလာနဲ့ဂျာမန်ပညာရှင်ဟန်စ်ပန်ဇိုနာတို့ရဲ့အမြင်တွေကိုဂျာမန်သတင်းဌာနဒုတ်ဗဲလာကစူးစီးဖော်ပြထားပါတယ်။ပမောက်ခတေလာကတော့ရပ်ပေါင်းတရာအတွင်းအစိုးရတက်ကိုအချိန်ချင်းပြန်ပြီးတော့ဖွဲ့စည်းတာတွေအုပ်ချုပ်ရေးနဲ့နိုင်ငံရေးတာဝန်တွေတော်တော်များများကိုပြောင်းလဲခန့်ထားတာတွေတွေ့ရပေမယ့်မူဝါဒပိုင်းမှာတည်တာလောက်တဲ့အပြောင်းလဲမတွေ့ရဘူးလို့ထောက်ပြထားပါတယ်။ကော်မတီတွေအများအများဖွဲ့ပေမယ့်ခိုင်မာတဲ့ရလဒ်တွေမတွေ့ရသေးသလိုစီးပွားရေးမှာလည်းမူဝါဒတွေချပြမယ်လို့ပြောနေတဲ့အစ်စ်မသားရှိသေးပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလည်းလုံလတ်စအခြေအနေမှာပဲရှိသေးတယ်လို့ထောက်ပြထားတာပါ။ဂျာမန်ပညာရှင်ဇိုနာကတော့အစိုးရအနေနဲ့တာဝန်တွေကြီးမားလွန်းတဲ့အတွက်ဆောင်ရွက်နေတာတွေဟာနှေးကွေ့တယ်လို့မဆိုနိုင်ကြောင်းပြောပါရယ်။ရပောင်းတရားအတွင်းလောက်ရမဲ့ကိစ္စတွေကများပြားလွန်းတဲ့အတွက်လည်းအစိုးရတဲ့အနေနဲ့စိန်ခေါ်မှုတွေအကြီးအကျယ်ရင်ဆိုင်နေရတယ်လို့ဆိုပါရယ်။ပမောက်ကဒေလာကတော့အစိုးရတဲ့အနေနဲ့ကြိုတင်ပြင်ဆင်ထားပုံမရဘူးလို့မြင်ပါရယ်။ဒါပေမဲ့ပညာရှင်နှစ်ယောက်စလုံးကတော့မြမအစိုးရကဦးစားပေးဆောင်ရွက်ဖို့ရည်မှန်းထားတဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စဟာအရေးကြီးတယ်လို့လုပ်ငန်းစဉ်ဟာခက်ခဲမယ်ဆိုတာကိုလက်ခံကြပါရယ်။အစိုးရတက်ကိုဥဆောင်နေတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဒေါ်ဆန်းစုကြည်ကဥဆောင်မှုမပေးနိုင်တဲ့အချိန်ရောက်တဲ့အခါခေါင်းဆောင်တစ်အတွက်ချုပ်တင်ပြင်ဆင်မှုရှိမရှိဆိုတဲ့အပေါ်မှာတော့ပမောက်ခတေလာကသမရဥထင်ကျော်လိုပုံကုတ်မျိုးတွေဆက်ခံကောင်းဆက်ခံနိုင်တဲ့အလားအလာရှိပေမဲ့အခုချိန်မှာဒေါ်ဆန်းစုကြည်ကစောလွန်သေးတယ်လို့ယူဆကောင်းယူဆနိုင်တဲ့အတွက်မဟာဗျူဟာတည့်ရရှိပုံမရဘူးလို့သုံးသပ်ခဲ့ပါတယ်။ဂျာမန်ပညာရှင်ဇိုနာကတော့ဒေါ်ဆန်းစုကြည်သာမရှိရင်ပါတီပြိုကွဲသွားနိုင်တယ်လို့တော်တော်များများကမြင်နေကြတဲ့အတွက်ဒါဟာကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်တယ်လို့မြမပြည်အနာဂတ်အတွက်လည်းရင်လေးစရာကိစ္စတစ်ခုဖြစ်တဲ့အကြောင်းညှိကုံးချုပ်ထားပါတယ်ရှင်။အခုဆက်လက်တင်ပြပေးမှာကတော့မြမအစိုးရရဲ့ပထမရက်ပေါင်းတရာပေါ်အမြင်များဆိုတဲ့ခေါင်းစဉ်နဲ့ Channel News Asia Online မှာစောင်းမရှင်မေဝုံးက7 July မှာရက်ပေါင်းတရာပြည့်ခဲ့ပြီဖြစ်တဲ့ NLD အစိုးရတဲ့အနေနဲ့မြန်မာနိုင်ငံမှာလက်နက်ကိုင်ပြစ်ပခတွေအဆုံးသတ်စေဖို့နဲ့ခိုင်မာတဲ့တရားဥပဒေစိုးမိုးရေးတိစောက်ဖို့အတွက်အာရုံစိုက်လှုပ်ဆောင်ခဲ့တဲ့အကြောင်းနဲ့အစချီထားပါဗျ။ဒါပေမဲ့လည်းတည်ယူပို့ဆောင်ရေးလူမှုဖူလုံရေးနဲ့ဘာသာရေးကိစ္စတွေလိုတခြားအရေးကြီးတဲ့ကိစ္စတွေကိုအာရုံစိုက်မှုနဲ့ပြီးလက်တလုံးအုပ်စုလိုက်အကြမ်းဖက်မှုနဲ့မကြသေးခင်ကလျှက်စမီပြတ်တောက်မှုတွေလိုပြဿနာတွေကိုကင်တွယ်ဖြေရှင်းခြင်းမရှိဘူးလို့နိုင်ငံရေးအကဲခတ်တချို့ကဝေဖန်ကြတာနဲ့စောင့်မမှဖော်ပြထားပါဗျ။လာမယ့်9နှစ်အတွင်းတိုင်းပြည်ကိုဘလို့ဥဆောင်အုပ်ချုပ်သွားမလဲဆိုတော့ရှင်းရှင်းလင်းလင်းလမ်းညွှန်ချက်တစ်ခုလူတွေကိုချပြဖို့အတွက်ပထမရပောင်းတရားကိုအစိုးရကကောင်းကောင်းကြီးအသုံးချနိုင်ရမယ်လို့နိုင်ငံရေးလေ့လာသူဦးခင်မောင်စောကသုံးသပ်ပါတယ်။ဒါပေမဲ့လည်းဒီအခွင့်အရေးကိုအစိုးရအနေနဲ့လက်လွတ်ဆုံးရှုံးသွားရပြီလို့သူကမြင်ပါတယ်။အလားတူသူ့လိုပဲသုံးသပ်သူနောက်တူဦးကတော့နိုင်ငံရေးနဲ့စီးပွားရေးလေ့လာသူဦးစေရသူပါ။အစိုးရအနေနဲ့လူထုထောက်ခံမှုလည်းရထားတယ်အနာလေလက်ထဲမှာရှိနေတယ်။ဩဇာလည်းကြီးနေတယ်ဒီလိုအချိန်မျိုးမှာသူတို့ရဲ့မူဝါဒတွေကိုခြားပြဖို့အတွက်အချိန်ကောင်းဒါကိုအကောင်းဆုံးအသုံးမချနိုင်ခဲ့ဘူးလို့ထောက်ပြထားပါတယ်။ဒါပေမဲ့လည်းဒေါက်တာခင်စော်ဝင်းလို့နိုင်ငံရေးအကဲခတ်တချို့ကတော့ ဒေါ်အောင်ဆန်းစုကြည်ရဲ့တရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်အရှိန်မြင့်လှုပ်ဆောင်နေတာတွေကိုပြောကြားရင်းဒီ3လလောက်နဲ့ရလဒ်တွေကိုမျှော်လင့်လို့မရနိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်အနေနဲ့တာဝန်တွေကိုခွဲဝေပေးတဲ့အကြောင်းဝန်ကြီးတချို့ကလည်းလုပ်ပိုင်ခွင့်တွေပို့ပြီးတော့ပေးတဲ့အကြောင်းသမ္မတကဘာလုပ်နေတယ်လဲဆိုတဲ့မေးခွန်းကိုသူမမေးချင်ပေမဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့သမ္မတကိုလည်းတာဝန်တွေခွဲဝေပေးတဲ့လို့ထောက်တာခင်စော်ဝင်းကထောက်ပြခဲ့ပါတယ်။အဆုံးသတ်မှာတော့ပြည်သူလူထုရဲ့ယုံကြည်မှုပို့ပြီးတော့ရရှိအောင်လို့အစိုးရအနေနဲ့သူတို့ရဲ့စီမံကိန်းတွေကိုအသေးစိတ်ချပြဖို့လိုအပ်တယ်ဆိုတာနဲ့ညှိကုံးချုပ်ထားပါတယ်ရှင်။
မနနာချမ်းပါရှင်ဆက်လက်ပြီးတော့စနေနေ့နဲ့ခင်းအတွက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါဒီနေ့မြင့်အတွက်တင်ပြပေးမယ့် item အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်စာလုံးပေါင်းက TO2GET getTo get ကတခုခုကိုဖြစ်စေတာ on on ကအပေါ်မှာ some one apostrophe s someone's ကလူတူတူယောက်ရဲ့ nerves nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံးကောက်ဒီဘေကလူတူတူယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ device ဒီဘေကလည်းဒီနေရာမှာရှိပါတယ်လူတူတူယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်ယှက်ဖြစ်တယ်ဆိုရင်ဒီလူလောက်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်ရှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Cooper ရဲ့ဥပမာကတော့
His loud singing gets on my nerves I'm going to tell him to stop
သူအတန်ကြီးနဲ့တချင်းဩဆိုနေတာကိုကျွန်တော်စိတ်အနှောက်ရှက်ဖြစ်လိုက်တာဗျာရပ်ဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
His loud singing gets on my nerves. I'm going to tell him to stop.
Say do sia, myesi nao sia. Say a nao she phit si da ko idiom a thong ya, be lu pyo mle.
To get on someone's nerves.
Lu pyo lu ya ba de. A da ga do di ni mne twe tin pya ke de idiom a thong me phit ba de.
အခုတော့အမျိုးသမီးကဏ္ဍကိုထုတ်လင်းပါပါ64ချိန်မြောက်စီတော့ခေါ်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုအလုံးစုံပပျောက်ရေးဆိုင်ရာညီလာခံကိုဂျနီဗာမှာကျင်းပခဲ့ရမှာမြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်မှုတွေကိုမြန်မာ NGO အမျိုးသမီးအဖွဲ့အစည်းတွေကတင်ပြခဲ့ကြပါတယ်အလားတူမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကလည်းစတုဒ္ဒနဲ့ပြစ်မမြောက်မြန်မာနိုင်ငံရဲ့အစီရင်ခံစာကိုတင်သွင်းခဲ့တာပါဒါရီနဲ့ပတ်သက်ပြီးတော့ညီလာခံကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ Global Justice အဖွဲ့ကမတ်ဖြူဖြူဆန်ကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ထားပါတယ်ရှင်
ပြူစံတို့အခုစီတော်လို့ခေါ်တဲ့အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုအလုံးစုံပပျောက်ရေးသဘောတူစာချုပ်ပေါ့နော်။ဤလကံတက်နေတဲ့အတွက်ကြောင့်မြန်မာအမျိုးသမီးတွေဒီစီတော်စာချုပ်ကိုနားလည်ဖို့ဘယ်လောက်ရည်ကြည်ပါလဲရှင
်။ဟုတ်ကဲ့ဒီစီတော်စာချုပ်ရဲ့အဓိကအချက်ကမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီနိုင်ငံရေးလူမှုရေးကျန်းမာရေးပညာရေးအစစမြင့်တင်တဲ့အခါမှာမြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းတစ်ခုလုံးမှာမြင့်တက်လာမယ်ဆိုတော့အဓိကအခြေခံထားတဲ့စာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီစာချုပ်အရာအစိုးရတွေကနေပြီးတော့အကောင့်ထဲပေါ်ပေးရဖို့တော်တော်လေးအရေးကြီးပါတယ
်မြန်မာနိုင်ငံကဒီစီတော်စာချုပ်ကို1998ခုကလက်မှတ်ရေးထိုးခဲ့တဲ့ဆိုတော့ဒီစီတော်စာချုပ်ရမြန်မာအစိုးရအနေနဲ့နိုင်ငံတွင်းမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရမှုကနေဘယ်လိုကာကွယ်ပေးထားပါလေရှင
်သူကတော့ကာကွယ်ပေးထားတဲ့အထက်မှာပထမအဦးဆုံးအရေးအကြီးဆုံးအနေနဲ့ကတော့ဒီနိုင်ငံတော်မှာရှိတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့နိုင်ငံတော်မှာရှိတဲ့တရားဥပဒေတွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာလုံးဝမရှိသေးတော့အဲ့ဒီဟာမျိုးခွဲခြားဆက်ဆံသေးတဲ့အတိတ်ပဲတရားမှုမရှိသေးတဲ့ဥပဒေတွေပြဋ္ဌာန်းရပါတယ်ဆိုတော့အထူးသဖြင့်ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာကိုယ်တိုင်ကဒီ question ဆက်ဆက်မှုမရှိဘူးဆိုတဲ့ဒီအတိတ်သက်မှတ်ချက်ကိုထည့်သွင်းပေးရပါတယ်အဲ့တော့အရေးအကြီးဆုံးက အဲ့ဒီအခြေခံဥပဒေမှာကိုယ်တိုင်ကအဲ့ဒီဟာကိုအဓိပ္ပာယ်ဖွင့်ဆိုပြီးတော့အမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိပါဘူးဆိုတဲ့အာမခံချက်တွေထားပေးရပါတယ
်မြန်မာနိုင်ငံအနေနဲ့ပေါ့နော်1996ခုနှစ်ကတချိန်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီစီတော့အစီအစဉ်တွေတင်နေ2009ခုနှစ်မှာဒုတိယနဲ့တတိယအခုအချိန်မှာပေါ့နော်စရုပ်ထနဲ့ပြင်စမမြောက်အစီအစဉ်စာတင်သွင်းခဲ့တယ်ပေါ့အဲ့လိုတင်သွင်းတဲ့နေရာမှာပေါ့နော်ဖြူဖြူဆန်တို့ရဲ့ဒီ CSO တွေကလည်းเนาะအဖွဲ့အစည်းတွေကလည်းခရီးမြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့အဓိကပြဿနာတွေတင်ပြခဲ့ကြတယ်ဆိုတော့ကော်မတီကိုဘယ်လိုမျိုးစိုးရိမ်မကင်းဖြစ်မှုတွေတင်ပြခဲ့ကြပါလိမ့်ရှင်အဓိကပေါ့နော
်အဓိကတင်ပြခဲ့တာကတော့မြန်မာနိုင်ငံမှာရှိတဲ့ဥပဒေတွေပထမဦးဆုံးဖွဲ့စည်းပုံအခြေခံဥပဒေကနေစပြီးတော့ဒီဆက်ဥပဒေတွေထဲမှာရှိတဲ့အမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာဘာလဲဆိုတော့အတိအကျပြွင့်ဆိုမှုဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်ဖို့ရယ်နောက်ပြီးတော့ဒီဆက်ဥပဒေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဖြစ်နေစေတဲ့ဥပဒေတွေကိုပြန်လည်သုံးသပ်ဖို့ရယ်နောက်ပြီးလို့ရှိရင်အမျိုးသမီးတွေအခုလောလောဆယ်အဓိကရင်ဆိုင်နေရတဲ့လူကုန်ကူးခံရတာတို့ကျန်းမာရေးပညာရေးကဏ္ဍတွေမှာအမျိုးသမီးတွေကနှိမ့်ချနေတာတို့အထူးသဖြင့်ကျေးလက်နေအမျိုးသမီးတွေရဲ့ဒီကျန်းမာရေးပညာရေးလုံခြုံရေးအမျိုးသမီးတွေကနိုင်ငံရေးစီးပွားရေးလူမှုရေးတွေမှာအမျိုးသားတွေနဲ့ဒန်းတူပါဝင်နိုင်မှုအရေးကြီးတဲ့ကန္တာ၃ခုကျမတို့ဆက်ပြီးပြင်ပြခဲ့တာကတော့အမျိုးသမီးတွေကိုကြံဖက်မှုပပျောက်ရေးရဲ့စစ်မဲ့ဖြစ်ပွားတဲ့ဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အထွေထွေအချိုးဖောက်ခံနေရတဲ့ဟာတွေကိုကာကွယ်ဖို့နောက်ဆုံးတစ်ခုကတော့ဒီအမျိုးသမီးတွေကလူတရားဥပဒေထဲမှာတိုင်တန်းအမှုဖွင့်တဲ့အခါမျိုးမှာဒဏ်တူအခွင့်ရေးရဖို့ဒဏ်တူအခွင့်ရေးရတယ်ဆိုတဲ့နေရာမှာတရားဥပဒေရဲ့ချိန်မောက်မှာမှန်ကန်တဲ့တရားစီရင်ခွင့်ရရှိဖို့ဆိုတဲ့အချက်တွေပေါ့လေအဲ့ပေါ်မှာအခြေခံပြီးတော့တင်ပြခဲ့ကြတာဖြစ်ပါတယ်အဲ့
တော့အခုစီဒေါ်ရဲ့လုံထုံးလုံနီအရာပေါ့နော်ဒီစီဒေါ်ကွန်ပတီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်စရာကောင်းတဲ့အချက်တွေကို CSU ရဲ့တင်ပြချက်ကိုတစ်ဖက်ကကြားနာတယ်ဒီမြန်မာအစိုးရဘက်ကတင်သွင်းတဲ့အစီရင်ခံစာပါအချက်လက်တွေကိုလည်းသူတို့ကသုံးသပ်တယ်ပြီးတော့မြမအစိုးရအဖွဲ့ကုစရေကိုသူတို့ရဲ့စိုးရိမ်မကင်းဖြစ်မှုတွေသူတို့မေးခွန်းထုတ်တယ်အဲ့လိုမေးခွန်းထုတ်တဲ့နေရာမှာပေါ့နော်ဒီကော်မတီအဖွဲ့ဝင်တွေနေဘယ်အချက်တွေကိုအဓိကထားပြီးတော့မေးခွန်းထုတ်ခဲ့ကြပါလဲရှင
်စီတော့ကော်မတီကနေပြီးတော့ပထမဦးဆုံးအနေနဲ့မြမကုစရေအဖွဲ့ကိုမေးတဲ့မေးခွန်းကတော့စီတော့ကော်မတီကနေပြီးတော့အရင်တော့အကြံပြုခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေတွေထဲမှာဖွဲ့ချက်ရောက်စေတဲ့မျိုးမျိုးစုံကိုဟန်တားစီတဲ့အချက်တွေကိုထပ်သွင်းဖို့အကြံပြုခဲ့ပါလေ။အဲ့အကြံပြုချက်တွေကိုသူတို့ဘလောက်အထိပြီးတော့အကောင့်ထဲပေါ်ခဲ့လဲ။အခုချိန်မှာဘလောက်အထိတိုးတက်လာခဲ့လဲ။အဲ့ဒီဟာရောနောက်ပြီးတော့အခုနောက်ပိုင်းမှာပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအတည်ပြုခဲ့တဲ့ဒီအမျိုးသားဥပဒေလို့ခေါ်တဲ့ဥပဒေတွေရောကောစီတော့စာချုပ်နဲ့ဘလောက်အထိကြိုက်ညီမှုရှိမရှိဆိုတဲ့ဟာကိုသုံးသပ်ဖို့ရေအဲ့ဒီသုံးသပ်ဆောင်ရွက်ချက်တွေကရောပမာပြီးအစိုးရလှုပ်ဆောင်ခဲ့ပါသလားဆိုတဲ့ဟာကိုမေးခဲ့တာဖြစ်ပါတယ်။ဆက်ပြီးတော့ဒီတော့ကော်မတီကမေးခွန်းထုတ်တာကတော့ဒီမြန်မာအစိုးရကဖော်ပြခဲ့တဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေချေကူကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းခဲ့တယ်။အဲ့ဒီပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကရောစီတော့နဲ့ဘလောက်အထိကိုက်ညီမှုရှိသလဲဆိုတဲ့မေးခွန်းကိုသူတို့မေးခဲ့ပါတယ
်။အဲ့ဒီတော့မြန်မာအစိုးရဘက်ကဘယ်လိုပြန်ဖြေပါလဲရှင်။
သူတို့မြန်မာအစိုးရဘက်ကအခုပြန်ဖြေတာကတော့သူတို့ကအဲ့ဒီချစ်ခုအပြင်အခုဒီဆဲဥပဒေ104ခုကိုလည်းပဲပြန်ပြီးတော့သုံးသပ်ခြင်းတွေလုပ်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့လည်းသူတို့ကနေပြီးတော့ပြန်လည်ပြင်ဆင်သုံးသပ်ဖို့အတွက်လည်းသူတို့မှအစိုးရအနေနဲ့ဒါအစိုးရပထမဦးဆုံးစပြီးတော့တက်လာရဲရပေါ့လေ။ဒါဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်သုံးသပ်ဖို့ဆိုတဲ့ဟာအစိုးရရဲ့ပထမရည်ရွယ်ချက်ထဲမှာပါပြီးသားဆိုတာလည်းသူတို့ရှင်းပြသွားပါတယ
်။နောက်မြန်မာအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်။ကျွန်မခုလောချာနေရဆိုရင်မကင်းဖြစ်မှုကတော့အမျိုးသမီးများပေါ့နော်။ဒီပြည်ပခါဖြစ်ပွားတဲ့ဒေသတွေမှာအမျိုးသမီးများပေါ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတို့နော်လူကုန်ကူးခံရမှုတို့ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရော
ဟုတ်အဲ့ဒါနဲ့ပတ်သက်ပြီးတော့အဓိကမေးခဲ့တာကတော့ဒီပြိပိခဖြစ်ခဲ့တဲ့နေရာတွေမှာရှိတဲ့အမျိုးသမီးတွေကတရားဥပဒေတရားဥပဒေရဲ့ချိန်မှောက်မှာမှန်မှန်ကန်ကန်စီရင်တရားစီရင်မှုရရှိသလားဆိုတဲ့မေးခွန်းမျိုးရယ်နောက်ပြီးလို့ရှိလို့ရှိရင်တကယ်အဲ့ဒီနေရာမျိုးတွေမှာစစ်တပ်နဲ့ပတ်သက်ပြီးတော့ကျူးလွန်မှုတွေရှိခဲ့ရင်ရောအဲ့ဒါတွေကိုတိုင်ကြားလို့ရသလားဘာတွေအခက်အခဲရှိသလဲဆိုတဲ့မေးခွန်းတွေရယ်အဲလူကုန်ကူးမှုတွေမှာလည်းပဲဒီပါ အစိုးရပထမအဦးဆုံးသူတို့တင်ပြတဲ့အချိန်မှာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုဥပဒေနဲ့ဘယ်လိုစီမံကိန်းတွေနဲ့လုပ်နေတယ်ဆိုတာကိုပြောတဲ့အခါမှာစီတော်ကော်မတီကပြောတာကတကယ်လူကုန်ကူးမှုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုလေ့လာဆန်းစစ်သလားအဲ့အကြောင်းရင်းတွေကိုဆန်းစစ်ပြီးတော့အဲ့အကြောင်းရင်းတွေအရာရောဖြည့်ချင်းမှုတွေလုပ်သလားဆိုတဲ့မေးခွန်းတွေကိုသူတို့မေးပါတယ
်စီတော်ကော်မတီအနေနဲ့အပြည့်အစုံများခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်စိုးရိမ်မကင်းဖြစ်မှုတွေမှာတခြားအရေးပါတဲ့ဘာအချက်တွေများထည့်ပြောသွားပါသေးလဲချင်းခြုံပြီးတော့နောက်ဆုံးအနေနဲ့ပြောပြပေးပါလား
ဟုတ်ကဲ့မျိုးသမီးတွေနဲ့ပတ်သက်ပြီးတော့မျိုးသမီးတွေနဲ့မိန်းကလေးတွေမှာပညာသင်ကြားခွင့်အခွင့်အရေးနဲ့ပတ်သက်တဲ့ဟာတွေသူတို့မေးပါတယ်အထူးသဖြင့်ဒီမျိုးနဲ့ဒီကျောရဒေသတွေမှာရှိတဲ့အမျိုးသမီးတွေပညာသင်ကြားပိုင်းကိုခွင့်လန်းတွေဘလောက်ကွဲပြားခြားနားမှုရှိသလဲဆိုတဲ့ဟာတွေရဲ့နောက်တက္ကသိုလ်ဝင်ခွင့်တွေမှာရောဒီအထူးပြုဘာသာပေါ်မှာမူတည်ပြီးတော့ဘလို့ခွဲခြားဆက်ဆံမှုတွေရှိလဲဆိုတဲ့မေးခွန်းတွေလည်းသူတို့မေးပါတယ်နောက်ပြီးတော့ကျမကြီးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းမျိုးသမီးနေနေရောကျမကြီးပြုစုဆောင်ရှောက်မှုအခွင့်အရေးတွေရောသူရကနေပြီးတော့ဟိုဘလောက်ဒီပတ်မှုမှုတွေလုပ်တယ်လေမိခင်သေးနှုံးကလေးသေးနှုံးပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လေသူကနေပြီးတော့မိခွန်းနေမိပါတယ်သူတို့အဓိကသူတို့စိတ်ဝင်စားပြီးမိတဲ့မိခွန်းကတော့ကြည်လက်ဒီမှာဒေသမှာရှိတဲ့အမျိုးသမီးတွေကနေပြီးတော့ဒီအခုရှိနေတဲ့ဒီစီမံကိန်းတွေပေါ့လေအဲစီရဲမှုပပျောက်ရေးစီမံကိန်းတွေအထူးသဖြင့်ဒီကမ္ဘာပံကနေပြီးတော့လုပ်နေတဲ့ဒီစီရဲမှုပပျောက်ရေးစီမံကိန်းတွေပါရောအမျိုးသမီးတွေပေါ်မှာဘလောက်အထီးထီအောင်မှုရှိသလဲဆိုတော့မိခွန်းတွေလည်းသူတို့မေးသွားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
'Cause it only serves to make me. စနေနေ့နဲ့ခင်ဖီယိုရဲ့မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။အခုတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်။မြန်မာနိုင်ငံရဲ့တက်တူရင်းလုပ်ငန်းမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိနေတာဘာကြောင့်ပါလဲ။မြန်မာနိုင်ငံဘူမိသိပ္ပံအသင်းကအထွေထွေအတွင်းရေးမှူးဦးအေးလွင်ရဲ့အမြင်လေးကိုဒီတစ်ပတ်မှာတင်ပြပေးပါရစေ။တက်တူရင်းလုပ်ငန်းကိုဟန်ချက်ညီညီလုပ်နိုင်ဖို့အတွက်ပညာရှင်၃မျိုးလိုအပ်ပါတယ်။ဒီပညာရှင်၃မျိုးမပါရင်တက်တူရင်းကနေစီးပွားဖြစ်ရမယ်အစားနှစ်သန်းပေါင်းများစွာချီးပြီးကုမြေပေါ်မှာစုစည်းလာခဲ့တဲ့အဖိုးရန်တက်တူတွေအလဟတ်တ်ဖြစ်ကုန်တဲ့အနေထားနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့တဘာဝဝင်းကျင်လည်းပျက်စီးနိုင်တယ်လို့ဦးဝေလွင်ကပြောပါတယ်
တတုတူးတဲ့အခါမှာအဓိကပညာရှင်၃ယောက်ကအဓိကကြပါတယ်၃မျိုးပေါ့တစ်မျိုးကဘူမိဗေဒပညာရှင်ဘူမိဗေဒဘာသာရတစ်မျိုးကတတုတူးဖို့ရေးအင်ဂျင်နီယာတတုတူးဖို့ရေးပညာရအဲတတိယတစ်မျိုးကမက်တလော်ဂျီခေါ်တဲ့တတုဗေဒပညာရှင်တတုတန့်စင်တဲ့ပညာရဒီပညာရှင်၃ယောက်ကအဓိကတတုတူးဖို့ရေးမှာအဓိကကြတယ်မြန်မာနိုင်ငံမှာတတုပေါင်းမြောင်များစွာအမျိုးသားမြောင်များစွာရှိတော်များလဲစီးပွားဖြစ်တတုတိုက်ဖြစ်နိုင်တယ်လို့စီးပွားရေးတတုတိုက်မဖြစ်နိုင်တဲ့ဟာတွေရှိပါတယ်။ဒါတွေကိုတတုတူဖို့ရေးလုပ်ငန်းမှာဒီသဘောတရားအခြေခံကိုနားလည်ဖို့လိုပါတယ်။နည်းနည်းလေးရှိတဲ့နေရာကိုစီးပွားဖြစ်မဟုတ်ဘဲနဲ့တူဖို့ခွင့်ပေးလိုက်မယ်။တူဖို့တဲ့လုပ်ငန်းတွေကလည်းစင်းမြင့်တဲ့အတတ်ပညာတွေမပါဘူး။သိကြတဲ့ data တွေဥပဒေအချက်လက်တွေမပါဘူး။နောက်တစ်ချက်တတုတိုက်ရဲ့ပမာဏကိုသိတဲ့အခါမှာလည်းတနည်းကတူဖို့နိုင်တဲ့ထုတ်လုပ်နိုင်တဲ့တက်တူရင်းအင်ဂျင်နီယာရဲ့မိုင်းဒီဇိုင်းတွေမပါဘဲနဲ့ဒီလိုအလွယ်တကူတူဖော်မယ်ဆိုရင်တက်တူကဏ္ဍကရေရှည်ဒီတန်ခိုင်မျိုးခက်တယ်လို့ပတ်ဝန်းကျင်လည်းအလွယ်တကူထိခိုက်နိုင်ပါလေ
။ပညာရှင်၃မျိုးဟန်ချက်ညီညီလှုပ်ပြီးထွက်လာတဲ့တက်တူကိုစီးပွားဖြစ်အနေထားရောက်အောင်စီစဉ်ပေးဖို့လိုအပ်တယ်လို့ဥပဒေတွေနီးဥပဒေတွေချားပြီးအစိုးရကပံ့ပိုးပေးမှုတိတ်ကိုအရေးပါပါတယ
်။တက်တူဆိုတာဘူးရဲ့ပညာရှင်ဟန်ရှာတဲ့သူကရှာပြီးတယ်တူးတဲ့အင်ဂျင်နီယာတူးပြီးတယ်ပြန်တတ်ထူတိုင်းကတန့်စင်ပြီးထွက်လာတာမဟုတ်ဘူးတဘာဝမြေကြီးတွေကဖြစ်ပေါ်လာတဲ့အတွက်သူကသူ့ကိုတန့်စင်တဲ့စနစ်ဖြစ်တဲ့မက်တလော်ဂျီခေါ်တဲ့တတ်ထူဗေဒပညာရှင်တွေကစင်စင်တန့်စင်ပြီးမှတတ်ထူဆိုတာထွက်လာတာဖြစ်တဲ့အတွက်ဒီသုံးမျိုးဟာဆန်းချက်ညီဖို့လိုတယ်ဒီသုံးမျိုးရဲ့သုတေသနချက်လက်တွေမှန်ကန်ပြီးတဲ့အချိန်မှာနောက်ဆုံးစီးပွားပြည့်အရာရင်းနှီးဖို့လိုမလို့မနက်၃ :00 ပေါ်မှာမူတည်ပြီးကမ္ဘာဈေးခွင့်နဲ့ဒုလမှုဈေးနဲ့ရင်းနှီးမြုံနှံမှုနဲ့ကျိုးရအမြတ်ရတဲ့ကာလတွက်ချက်မှုနဲ့ဒါရီအားလုံးတွက်ချက်ရတယ်နောက်ဘူအရေးကြီးဆုံးကသက်ဆိုင်ရအစိုးရဖွဲ့ရဲ့ဥပဒေတတုတူဖို့ရေးဥပဒေစာပေါ်ရေးဥပဒေစတဲ့ဟာရီယာ friendly ပေါ့နော်ရင်းနှီးမြှုပ်နှံမှုအတွက်အစီအပြေချောမွေးတဲ့ဥပဒေတွေဖြစ်ဖို့လိုတယ်အဲ့တော့နိုင်ငံတော်အစိုးရက mineral policy လို့ခေါ်တဲ့ဒီတတုတူဖို့ရေး policy ကိုထုတ်ဖို့လိုတယ် mineral policy ထွက်သွားပြီးရင်အဲ့ policy နဲ့ကိုက်ညီတဲ့ဥပဒေတွေအဲ့ policy နဲ့ကိုက်ညီတဲ့ဒီဥပဒေတွေကိုရေးဆွဲဖို့လိုတယ်အဲ့ဒါပြီးမှခုနပြောတဲ့ tatu shapu yiru, tatu tupo yiru, tatu tanzi yiru dongani ku, siwa yi dongan shi miyane pinya shi ni pupongbi, pangunji tikai wu nepa ang, tambu shi de tatu li ku, senediya twa ang, taimi jiu shi ang, lopu lure lu kyo biyasi.
Myanmarangama shi biyan lu let take kareka tatu li tupo gira ba, kabama ten share main repite namdu borin mai, mochi ne henda, kema piu upchai ne main repien, jizan daun sabay raun jini main re, dagaon nige main re le shi ba re. Tapi
แม้ในงานการก็ตะบาวะวุ่นจนทิ้งๆอยู่ในลุ่ส่งลาจิงมาမြန်မာနိုင်ငံမှာမလုပ်နိုင်အောင်ဖြစ်ခဲ့ရတာဘာကြောင့်ပါလဲလွတ်လပ်ရေးသားပြီးနောက်ပိုင်းမှာဟောအင်္ဂလိပ်အစိုးရလက်ထက်မှာဟောမော်ချီပိုင်းတို့ဘော်ဒွင်းတို့ဒါဒီအားလုံးကပုဂ္ဂလိကကုမ္ပဏီတွေကိုအစိုးရကလုပ်ခွင့်ပေးပြီးအစိုးရကဥပဒေတွေနဲ့ထိန်းချုပ်တာဖြစ်တယ်ဒါပေမဲ့60နှစ်ခုနဲ့တမတော်အစိုးရတက်ပြီးနောက်ပိုင် ဥပဒေအသစ်တွေရေးဆွဲပြီးတော့အသေးစားအလတ်စားစသည်ဖြင့်ပေးခဲ့တဲ့အစီအလာရှိခဲ့တယ်။အဲ့ဒီမှာစမှားတာပဲ။အဲ့ဒီမှာပါမလဲဆိုတော့ရင်းနှီးမြှုပ်နှံမှုကော်မရှင်ကတတ်တတ်ရှိတယ်။သတ္တုဝန်ကြီးဌာနတတ်တတ်ရှိတယ်။အဲ့တော့ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့လုံထုံလုံဤအရာသတ္တုသူပေါ်ရေးလုပ်ငန်းတွေဒီအကြီးစားလုပ်ငန်းတွေဖြစ်ရင် MIC ကိုရင်းနှီးမြှုပ်နှံမှုကော်မရှင်ကိုတက်ရတဲ့အခါမှာအဲ့ဒီခေတ်ကသတ္တုဝန်ကြီးတယောက်ကဟာဒီဌာနတွေနဲ့ဆက်တွေ့ရတာရှုပ်တယ်ကွာ။ငါတို့ဧက90တဲ့မများတဲ့ဟာတွေပေးမယ်ဆိုပြီးတော့အသေးစားဆိုပြီးတော့ခေါင်းစဉ်တက်ပြီးတော့ပုတ်တိကောက်ပေးလိုက်တဲ့အချက်မှာဘူလာရှိတဲ့တတ်ထုဥပဒေတွေနဲ့မကိုက်ညီပဲနဲ့ notification နဲ့ထုတ်ပြီးတော့သူလုတ်လိုက်တဲ့အချက်ရှိတယ်။အဲ့ဒီချက်ချက်မှစမှာပါတယ်။အဲ့တော့လုပ်ငန်းရှင်တွေဘက်ကလည်းဧက90နဲ့မများရဆိုတဲ့အသေးစားတွေကိုဧက90ပေါင်းမြောင်များစွာယူပြီးတော့10ခွက်လောက်ယူဧက900ဖြစ်သွားမယ်။ခွက်20ယူဧက1000ဖြစ်သွားမယ်ဥပမာအဖြစ်။ဒီလိုလုပ်ငန်းတွေလုတ်တဲ့ပုံစံနဲ့ယူပြီးတော့သွားတဲ့အခါမှာတတ်ထုရဲ့ကဏ္ဍကကမ္ဘာတတ်ထုရဲ့ကဏ္ဍကိုတတ်ထုဥပဒေတင်တော့နီးဥပဒေတင်တော့လွှင့်ပါတဲ့အနေအထားရောက်သွားတဲ့အခါမှာကိုစနစ်တကျထုတ်လုပ်ချင်းတဲ့ဒီတတ်ထုထုတ်လုပ်ရတယ်ကွာဆိုပြီးတော့အလွယ်တကူပေးလိုက်ပြီးတော့အောက်ချိန်မှာရှိတဲ့လက်လုတ်လက်စားတဲ့အဆင့်အထိစနစ်မကျတဲ့တတ်ထုထုတ်လုပ်ရေးလုပ်ငန်းပေါ်လာတဲ့အခါမှာပတ်ဝန်းကျင်တွေထိခိုက်တယ်၊ချောင်းမြောင်းတွေကောတယ်၊တရားစာသားတွေလည်းလိုတလောက်မရဘူး။အဲ့လိုစနစ်ကြီးလွန်ခဲ့တဲ့အနည်းငယ်ဆယ်မှာဖြစ်ခဲ့တဲ့အတွက်တကယ်တမ်းကျတော့ပုံကြားစိတ်တွေလည်းများတယ်တတ်ထုတွေလည်းဟိုဝစ်စစ်ပြီးတော့စုံရှုံမှုတွေများတယ်နောက်ဆုံးပြပတ်ဝန်းကျင်ထိခိုက်တဲ့ခါပဲအဖတ်တင်ပါပ
ါမြန်မာနိုင်ငံရဲ့တတ်ထုထုတ်လို့ရစနစ်ကြဖို့အတွက်အစိုးရကမူဝါဒကောင်းကောင်းချပေးဖို့လိုတယ်လို့လမ်းပန်းဆက်သွယ်ရေးနဲ့ဥပဒေစိုးမိုးရေးတည်ငြိမ်အေးချမ်းရေးကလည်းအရေးပါပါတယ်
တော့တတ်ထုဆိုတဲ့တဘာဝရရနေရသီတာတွေပါလမ်းပန်းဆက်တွေတောလာခက်ခဲတဲ့တောတောင်တွေမှာရှိတဲ့အတွက်လမ်းပန်းဆက်တွေအားနေတော့ဒီတောတောင်တွေမှာlaw enforcement mechanism ခေါ်တဲ့ဥပဒေအရစိုးမိုးဖို့အားနည်းတယ်။ဟာတခါကျွန်တော်တို့တိုင်းပြည်ဟာနေရာဒေသမှာမြန်မာနဲ့တရုတ်နယ်စပ်ကီလိုမီတာပေါင်း2000လောက်ရှိတယ်။မြန်မာနဲ့ရိုးရာနယ်စပ်ကီလိုမီတာ2000လောက်ရှိတယ်။နောက်အဲ့ဒီဒေသတွေမှာလည်းဒီငိမ့်ချမ်းရေးအားနည်းတယ်။နေရာဒေသတွေမှာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့စနစ်မကျတဲ့တတ်ထုထုတ်လို့ရေလုံကပေါ်လာတဲ့အခုအစိုးရအသစ်မှာအကြံပြုချင်တာက mineral policy လို့ခေါ်တဲ့ကျွန်မနိုင်ငံရဲ့တရားစားသား mineral တွန်းတွက်တွေရဲ့ policy ဘယ် policy နဲ့တွားမလဲဆိုတာကိုတိတိကျကျ policy guideline ချမှတ်ပေးဖို့လိုတယ်။တဘောရွှေပဲအဓိကထားထုတ်မလား။အဓိကအရေးကြီးတဲ့ကျင်းနီထုတ်မလား။ဆေးမျိုးပြိုင်နဲ့ထုတ်မလား။ area light ဒေသအစိုးရကြီးအ light ကိုယ့်ရဲ့ဒေသမှာအဖြစ်နိုင်ဆုံးရှိပြီးတော့ပတ်ဝန်းကျင်ထိခိုက်မှုအနည်းဆုံးတန်ဖိုးရှိဆုံးတတ်ထုတွေကိုထုတ်နိုင်တဲ့ mineral policy ရှိဖို့လိုတယ်။အဲ့ policy ကိုအောင်မြင်အောင်လို့ဒီဥပဒေတွေရေးဆွဲပြဖို့လိုတယ်အဲ့ဒါမှတတ်ထုလုပ်ငန်းကစနစ်ကျမယ်တတ်ထုလုပ်ငန်းကအတတ်ပညာအခြေခံနဲ့ academic based internship ဖြစ်တဲ့အတွက်အဲ့ဒါတွေလုပ်နိုင်အောင်လို့အင်မတန်မှစနစ်ကျတဲ့ဥပဒေဖြစ်ရမယ်လေးစားလိုက်နာဖို့လွယ်ကူတဲ့ဥပဒေဖြစ်ရမယ်လေးစားလိုက်နာတဲ့လူလေအားပေးပြီးတော့ကာကွယ်ပေးတဲ့ဥပဒေဖြစ်ရမလို့ဥပဒေတိုင်းမလိုက်နိုင်ရင်လည်းတကယ်ထိရောက်တဲ့အရေးယူတဲ့ဥပဒေကိုဖြစ်ဖို့ဖြစ်ပါတယ်
ဦးအေးလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်လည်းနော
် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုသရရှင်တွေဝေဖန်အကြံပေးခြင်းနဲ့ဆိုရင်ဆက်သွယ်နိုင်တဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ရာသီဥတုပြောင်းလဲမှုနဲ့ဆိုင်တဲ့သဘောတူညီချက်အတွေ့အားလုံးကတင်းကြီးကျဉ်းကျဉ်းထဲလက်ခံသဘောတူဖို့လွန်ခဲ့တဲ့ဆယ်စုနှစ်တခုလောက်တုန်းကဆိုရင်ဖြစ်နိုင်ခြေရှိမှာမဟုတ်ဘူးလို့ယူဆခဲ့ကြကြောင်းအိန္ဒိယနိုင်ငံဆိုင်ရာ American သမ္မတကြီး Richard R. Verma က Hyderabad မြို့မှာပြောကြားလိုက်ပါတယ်။ဒ ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကပဲရစ်မြို့မှာကျင်းပတဲ့ညီလာခံအတွင်းအိန္ဒိယရဲ့ဥဆောင်မှုအောက်မှာကမ္ဘာနိုင်ငံတွေကတင်းကြီးတင်းကျပ်ထဲသဘောတူခဲ့ကြပါတယ်။ကမ္ဘာရာသီဥတုပူနွေးလာမှုကိုရှော့ချနိုင်ရေးအတွက်စက်မှုဒေါ်လာရေးမစတင်ခင်ကအခြေအနေတဲ့2ဒီဂရီအောက်ကိုနှိမ့်ချပြီး 1.5 ဒီဂရီအထိရောက်ရှိအောင်လှုပ်ဆောင်ကြဖို့နိုင်ငံပေါင်း196နိုင်ငံကတမိုင်းဝင်သဘောတူညီချက်ကိုချမှတ်နိုင်ခဲ့ကြပါတယ်။ဧပြီလတုန်းကတော့အိန္ဒိယနိုင်ငံကတဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးပရာကတ်ဂျာဗာဒက်ကအပါအဝင်ကမ္ဘာတဝန်းကခေါင်းဆောင်တွေဟာနယူးယောက်မြို့မှာတွေ့ဆုံပြီးအဲ့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးပွဲကျင်းပခဲ့ကြပါတယ်။အောင်မြင်မှုတွေရရှိခဲ့ပေမဲ့လည်းလှုပ်ရှားရတဲ့အများကြီးကြာနေသေးတယ်လို့တာမတ်ကြီးဗာမာကသတိပေးပြောကြားလိုက်ပါတယ်။ရာသီဥတုပြောင်းလဲမှုအမှန်တကယ်ဖြစ်ပေါ်နေမှုဟာလူသားတွေရဲ့လှုပ်ဆောင်မှုကြောင့်ဖြစ်ပြီးလူသားတွေရဲ့တမိုင်းမှာဖန်လုံအိမ်တန်းငွေထုတ်လုပ်မှုဟာအမြင့်ဆုံးအခြေအနေကိုရောက်ရှိနေကြောင်းကမ္ဘာနေရာဆောင်ကရာနဲ့ချီတဲ့သိပ္ပံပညာရှင်တွေပါဝင်ပြီးဥရုယာဒီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအစိုးရများအဖွဲ့ကနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ NASA အမေရိကန်အမျိုးသားလေကြောင်းနဲ့အာကာသအုပ်ချုပ်ရေးအဖွဲ့ရဲ့အဆိုအရလည်း2015ခုနှစ်ဟာအပူဆုံးနှစ်ဖြစ်ခဲ့တယ်လို့ဆိုပါတယ်။တကယ်တော့ကမ္ဘာအပူဆုံးနှစ်18နှစ်ထဲက15နှစ်ဟာတက္ကသိုလ်2009ခုနှစ်နောက်ပိုင်းမှာဖြစ်ပေါ်ခဲ့တာလို့ဆိုပါတယ်။သတင်းကောင်းတစ်ခုကတော့ရာသီဥတုပြောင်းလဲမှုကဖြစ်ပေါ်လာတဲ့ကြီးမားတဲ့ချင်းချောက်မှုတွေကိုဝန်ကြီးချုပ်မိုဒီနဲ့အမေရိကန်သမ္မတဘာရက်အိုဘားမားတို့ကနားလည်သဘောပေါက်ကြကြောင်းအိန္ဒိယနဲ့အမေရိကန်တို့ပူးပေါင်းဆောင်ရွက်မှုရဲ့အရေးပါမှုတွေအပြင်ဒီပြဿနာဖြစ်ပေါ်ခဲ့မှုနဲ့ဘလို့ကိုင်းတွဲဖြေရှင်းရမယ်ဆိုတာကိုလည်းသမ္မတအိုဘားမားကအသိအမှတ်ပြုနားလည်ထားကြောင်းတာမကြီးဗာရမားကပြောပါတယ်။အဲ့ဒီအထက်မှာပဲရစ်သဘောတူညီချက်အတိုင်းအိန္ဒိယအနေနဲ့မိခွန်ငွေတွေကို GDP ရဲ့33%ရှော့ချထုတ်လို့ရမှာဖြစ်ပြီးတတော်ပြုံးနေမှုကိုရှော့ချပြီးတစ်ပင်တွေပြန်ဆိုင်တာဟိုက်ဒရိုဖလူရိုကာဗွန်လို့ခေါ်တဲ့အဲယားကွန်းတွေကထွက်လာတဲ့ဓာတ်ငွေတွေကိုတိတိတသာရှော့ချရေးအတွက်မွန်ထရီယယ်သဘောတူညီချက်စာချုပ်ကိုပြင်ဆင်ရေးဆွဲရေးပဲရစ်သဘောတူညီချက်ကိုအမြန်ဆုံးအသက်ဝင်လာအောင်ကမ္ဘာအတိုင်းဝိုင်းကိုဖိအားပေးပြောဆိုရေးလို့ပါဝင်ပါတယ်။ဒါပေမဲ့အစိုးရဘက်ကအတိုင်းအတာတစ်ခုထိပဲလှုံ့ဆော်ပေးနိုင်ကြောင်းတကယ်အပြောင်းလဲကိုဖော်ဆောင်ပေးမဲ့သူတွေဟာလူငယ်ကောင်းဆောင်တွေလူမှုအခြေပြုအဖွဲ့အစည်းတွေစွန့်ဦးတင်ထွင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်သူပြည်သားတွေဖြစ်ကြောင်းတာမတ်ကြီးရစ်ချတ်အာဘာမာကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပုံမဟုတ်ကြောင်းထပ်မံတည်ပေးပါရစေရှင်။စနေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မနန္ဒာချမ်းကပြောပြမှာပါရှင်။ကြာသပတေးနေ့ကတက်ဆက်စ်ပြည်နယ်ဒါလတ်စ်မြို့မှာရဲရာရှိ5ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုမိကာဂျွန်ဆန်ဆိုသူတနတ်သမားတယောက်တည်းကသာလုဆောင်ခဲ့တာဖြစ်တယ်လို့ဒါလတ်စ်မြို့တော်ဝန်မိုက်ရောလင်းစ်ကအတည်ပြုပြောကြားလိုက်ပါတယ်။ဘယ်လိုပစ်ခတ်မယ်နေရာရွှေ့ပြောင်းလုပ်မယ်ဆိုပြီးစီစဉ်ထားတဲ့အတိုင်းလုခဲ့တဲ့တိုက်ခိုက်မှုဖြစ်တဲ့အကြောင်းလဲမြို့တော်ဝန်ကပြောဆိုခဲ့ပါတယ်။အခုခါမှာတနတ်သမားသေဆုံးသွားပြီဖြစ်တာကြောင့်မြို့မှာလည်းဘေးရန်တွေရဲ့ကင်းရှင်းပြီးလုံးကြုံစိတ်ချရပြီဖြစ်တဲ့အတွက်စိတ်ဒဏ်ရာတွေကိုကုစားကြရမှာဖြစ်တဲ့အကြောင်းလဲပြောဆိုသွားခဲ့ပါတယ်။အလားတူတက်ဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကလည်းတနတ်သမားတည်ဆုံသွားပြီဖြစ်ကြောင်းရဲရာရှိတွေအနေနဲ့ပူးပေါင်းကြံစည်သူတွေဒါမှမဟုတ်တနတ်သမားကိုကူညီကောင်းကူညီနိုင်ခဲ့သူဖြစ်တခြားမတင်ကားသူတွေရှိမရှိဆိုတာကိုသိကြအောင်လို့အခုခါစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ပြောကြားခဲ့ပါတယ်။ဒါပြင်တွေးစီညီညွတ်မှုကိုအရေးကြီးဆုံးပြသဖို့လိုတယ်လို့ဒါလတ်စ်မြို့ကန်တွေတက်ဆက်စ်ပြည်နယ်သားတွေအားလုံးနဲ့တသားတည်းရှိကြအောင်ပြသဖို့လိုတယ်လို့လည်းသူကပြောဆိုသွားခဲ့ပါတယ်။ပိုလန်နိုင်ငံဝါစောမြို့မှာနေတိုးထိပ်သီးညီလာခံကိုတက်ရောက်နေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာလည်းစီစဉ်ထားတာထက်တရက်စောပြီးတော့တနင်္ဂနွေနေ့မှာသူ့ရဲ့ဥရောပခီးစဉ်ကိုအဆုံးသတ်ပြီးအမေရိကန်ကိုပြန်လာမှာဖြစ်တဲ့အကြောင်းတောက်ကြနေနှောင်းပိုင်းမှာသမ္မတအင်ဂျီရောကကြေညာချက်ထုတ်ပြန်ပြီးတော့ပြောဆိုခဲ့ပါတယ်ရှင်။ မနနာချန်ကသတင်းချင်းချက်ကိုပြပြသွားတာပါဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရမှုကတော့ဒေါက်ခင်မြတ်သက်ပါရှင်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်ကြကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.